Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင် VOA America အတန်းရဲ2024ခုနှစ်ဇန်နဝါရီလ10ရက်သတင်းလာနေမနက်ခင်းအစီအစဉ်တွေကို American ပြည်တော်စုအမျိုးတော် Washington ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line to meter 3069 line la meter 190နဲ့ VOA ရဲ့ Facebook စာမျက်နှာကိုတော့လိုကနေတိုက်ရိုက်ဖန်ယူနားဆင်နိုင်ပါတယ်ကျွန်မနင်္ဂလာပါ။
ဂါဇာကရဲသားတွေကိုကာကွယ်ပေးဖို့နဲ့နေရာပြောင်းနိုင်ကြဖို့အတွက်အစ္စရေးဘက်ကလှုပ်ဆောင်ရမယ်လို့အရှိလေပိုင်းရောက်နေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောပါတယ်။တောင်ကိုရီးယားနဲ့ပြည်လည်ပြည်နယ်စပ်အနီးမှာမြောက်ကိုရီးယားဘက်ကအမြောက်ပြစ်ရန်ဆားခဲ့တယ်လို့တောင်ကိုရီးယားဘက်ကပြောလိုက်ပါတယ်။တမူခိုင်ခမ်းပန်းမြို့တွေကိုစစ်ကောင်စီကလေကြောင်းတိုက်ခိုက်ခဲ့တာကြောင့်ကလေးတွေပါဝင်လူအနည်းဆုံး15ဦးသေဆုံးတယ်လို့ဒေသတွင်းမီဒီယာတွေမှဖော်ပြပါတယ်။
အခုလိုထိတ်တန့်ရောက်တဲ့တဲ့အပြင်ချင်းရိုင်ခရိုင်မြန်မာနယ်စပ်မှာမူရင့်မောင်ခိုနဲ့ထိုင်းနယ်ခြားဆောင်တိုက်ပွဲဖြစ်တဲ့တဲ့တဲ့အပြည့်အစုံနဲ့မြန်မာဒီမိုကရေစီရဲ့ရာအစီအစဉ်ကိုလည်းနားဆင်ရဖို့ရှိပါတယ်။ဒါအပြင်ကမ္ဘာမြန်မာမီဒီယာမြင့်ကွင်းမြင့်ကွင်းကျဲမဆုမြန်မာပြည်မပေးစာနဲ့ထူးခြားဆန်းများတဲ့တဲ့များစတဲ့တဲ့လာနေတဲ့တင်ဆက်နေကြအပတ်စဉ်ကဏ္ဍတွေကိုလည်းကြည့်ရှုနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့မနက်ဖက်နောက်ဆုံးရထိတ်တန့်ရောက်တဲ့တဲ့ကိုဦးတင်မောင်တန်းတင်ပြပါမယ်ရှင်။
ဂါဇာကအရသားတွေကာကွယ်ရေးနဲ့အခုဖြစ်နေတဲ့စစ်ကြောင်းအိုးအိမ်စွန့်ခွာထွက်ပြေးနေကြတဲ့သူတွေအိမ်ပြတိုင်အောင်အစ္စရေးကလုံကိုလုံအောင်မှာဖြစ်တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ကတနင်္ဂနွေနေ့ကပြောလိုက်ပါတယ်။အခြေအနေကခွင့်ပြုတာနဲ့ပါလက်စတိုင်းအရသားတွေအိမ်ပြနိုင်ကြရပါမယ်။ဂါဇာကထွက်သွားဖို့ဖိအားမပေးနိုင်တယ်လို့မပေးရပါဘူးလို့ကာတာဝန်ကြီးချုပ်ရှိတ်မိုဟာမက်ဘင်အဗဒူရမန်အယ်သနီနဲ့ဒိုဟာမှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဘလင်ကန်ကပြောခဲ့တာပါ။ဂျော်ဒန်ဘင်ဒုတိယမြောက်အဗ်ဒူလာနဲ့ကာတာဆော်ဘွားရှိတ်တမင်ဘင်အယ်တနီတို့တဲ့တွေ့ဆုံငင်းဆုံးကလည်းအရသားတွေအပြေပြောက်ဒဏ်ရာရတာနဲ့နဲသွားအောင်အစ္စရေးကလုပ်ဖို့လိုအပ်ပြီးဂါဇာကပါလက်စတိုင်းတွေစီလူသားချင်းစာနာမှုအကူအညီတွေအရေးအတွက်တိုးပြီးကူညီဖို့လိုအပ်တာကိုလည်းဘလင်ကန်ကပြောကြားပါတယ်။ဒါပေမဲ့အာရဗ်နိုင်ငံတွေကတောင်းဆိုထားတဲ့အပြစ်ခတ်ရစက်ရေးကိုဘလင်ကန်ကညှင်းဆိုလိုက်ပြီးအစ္စရေးကိုထောက်ခံလိုက်ပါတယ်။ဘလင်ကန်ဟာ UAE, Saudi Arabia, Israel အနောက်ဖက်ကနေအီဂျစ်နိုင်ငံတို့ကိုသွားရောက်အောင်မှာဖြစ်ပါတယ်။စစ်ဆင်ကြတဲ့ကဒါဟာသူ့ရဲ့လက်ချိန်မြောက်အရှိလေပိုင်းခီးလဲဖြစ်ပါတယ်။တောင်ကိုရီးယားနဲ့ပင်လယ်ပြင်နယ်စပ်အနီးမှာမြောက်ကိုရီးယားကတနင်္ဂနွေနေ့ကအမြောက်ပြစ်ရန်စခဲ့တယ်လို့တောင်ကိုရီးယားကပြောလိုက်ပါတယ်။ဒါပေမဲ့မြောက်ကိုရီးယားကအခုလိုပြစ်ခတ်တာကိုတောင်ကိုရီးယားကသိနိုင်တယ်ဆိုတဲ့အချက်ကိုမြောက်ကိုရီးယားကောင်းဆောင်ရဲ့ညီမကလောင်ပြောင်းလိုက်ပါတယ်။အဒီလိုလောင်ပြောင်းတာဟာတောင်ကိုရီးယားပြည်သူတွေကတောင်ကိုရီးယားစစ်တပ်ပေါ်ယုံကြည်မှုကိုပြပြအောင်စိတ်ဝါးကွဲပြားအောင်လုပ်တာပဲဖြစ်တယ်လို့တောင်ကိုရီးယားလက်နက်ကိုင်တပ်ဖွဲ့များရဲ့ပူးတွဲစေဦးစီးချုပ်ကပြောကြားလိုက်ပါတယ်။မြောက်ကိုရီးယားကအချက်ပေါင်း90ကျော်ပြစ်ခဲ့တယ်လို့တောင်ကိုရီးယားပူးတွဲစေဦးစီးချုပ်ကဆိုပါတယ်။တောက်ကြတဲ့မှာကြည်ပေါင်း200လောက်ပြစ်ခဲ့ပြီးစနေနေ့မှာ60ကျော်ပြစ်ခဲ့တယ်လို့တောင်ကိုရီးယားကဆိုပါတယ်။ဒါပေမဲ့စနေနေ့လုံးကကမ်းခြေအမြောက်ပြစ်တံနဲ့တူတဲ့ပောက်ကွဲရမှုတွေကိုဖောက်ခွဲခဲ့တာပဲဖြစ်ပြီးတောင်ကိုရီးယားစစ်တပ်ကသိရှိတဲ့ဆိုတော့ကိုမြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအန်ရဲ့ညီမကင်မျိုးချောင်းကစနေနေ့ကသတင်းထုတ်ပြန်လောင်ပြောင်းခဲ့ပါတယ်။ဒါပေမဲ့ကမ်းခြေဆောင်အမြောက်ပြစ်စနစ်နဲ့တကယ့်ကြီးတွေတုံစည်းလေးချင်းခဲ့တာဟာပုံမှန်စည်းရေးလေးချင်းမှုရဲ့အစိပ်ပိုင်းဖြစ်ပြီးတောင်ကိုရီးယားကိုရန်စတာမဟုတ်ကြောင်းမြောက်ကိုရီးယားစစ်တပ်ကနောက်ပိုင်းမှာပြောကြားပါတယ်။ဂျပန်နိုင်ငံနောက်ပိုင်းကလူအ ਨੇ စုံ128ယောက်တိတ်ဆုံးခဲ့ရတဲ့မြင်းကလေးလှုပ်ခတ်ပြီး6ရက်အကြာမှာကယ်ဆယ်ရေးအဖွဲ့တွေကတိကျဖြစ်နေတဲ့ရွာငယ်လေးတွေကိုအကူအညီပေးနိုင်ဖို့နှင်းတော်တွေထဲမှာကြိုးစားနေကြပါတယ်။တင်းနှုတ်နေညအီရှိကာဝါဆီဇူရဲ့တောင်တွေရှိရာနေရာမှာနှင်းတွေကနှစ်ပေအထိမြေပြတ်မှာဆယ်လက်မအထိကျနိုင်တယ်လို့ဂျပန်မိုးလေဝသဌာနကကြေညာထားခဲ့တာပါ။လွန်ခဲ့တဲ့ပတ်တနင်္လာနေ့ကခွတ်တပ်မ6ပြင်းအငရင်းလှုပ်ခတ်ခဲ့ပြီးတဲ့နောက်လူ195ယောက်စီးရင်ပြောင်းနေစေဖြစ်ပြီး960အနာတရရရှိခဲ့ပါတယ်။မြေခွေမြေတွေပြိုခဲ့တာကြောင့်ရက်ရွာတွေအသွားလာပြတ်တောက်နေခဲ့ပြီးအဲ့ဒီလိုရက်ရွာကလူတယောက်ဟာဝါကြီးမမျိုးကဆိုင်မှာအစားအစာဝယ်နိုင်ဖို့ရှင်နယ်ထဲမှာ3နာရီကြာလမ်းလျှောက်လာခဲ့ရပါတယ်။လုံးဝဖြစ်စေတစ်စိတ်တစ်ပိုင်းပဲဖြစ်စေအိုးအိမ်ပေါင်း1380ပြိုကျပျက်စီးခဲ့တယ်လို့အီရှိကာဝါဆီဇူတာဝန်ရှိသူတွေကပြောကြပါတယ်။စုစုမှာအဲ့ဒီလိုအပျက်စီးတွေကြားတဲ့ကအသက်90ရွယ်အဖွားအိုတူကိုနာရီ124နာရီအကြာမှာပိတ်မိနေရကကယ်ဆယ်နိုင်ခဲ့ကြပါတယ်လူပေါင်း3000ကျော်ဟာကျောင်းတွေခမတွေနဲ့ရက်ရွာပိုင်အဆောက်အုံတွေနေရာတွေမှာကြမ်းပြင်အေးအေးမှာခိုကိုနေကြပါတယ်
VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိ92.32kHz 933နဲ့9383ညာ92.69kHz 6153ညာပထမနိုင်ဝက်မှာလိုင်းလံမီတာ190kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ရုပ်သံကနေတရင်လာနေမနေ့သတင်းတွေကိုဆက်လက်ကြီးညာနေပါတယ်တမှုခရိုင်ခံပတ်မြို့နယ်ကိုစစ်ကောင်စီကလေကြောင်းကတိုက်ခိုက်ခဲ့တာကြောင့်ကလေးတွေပါဝင်လူအနည်းဆုံး15ယောက်သေဆုံးတယ်လို့ဒေသခံမီဒီယာတွေကတနင်္ဂနွေနေ့ကပြောခဲ့ပေမဲ့ AFP သတင်းကတော့19ယောက်သေဆုံးခဲ့တယ်လို့ဆိုပါတယ်ကလေးရှိအောင်ပါဝင်19ယောက်သေဆုံးခဲ့တာဖြစ်တယ်လို့မျက်မြင်သက်သေအမျိုးသားတယောက်နဲ့အမျိုးသမီးတယောက်တို့က AFP ကိုပြောခဲ့တာပါပထမဆုံးကျဲတဲ့ဘုံတွေကရွာကဖျားကြောင်းနှစ်ကြောင်းကိုပြစ်မှတ်ထားခဲ့တာဖြစ်တယ်လို့လုံချုံရေးကြောင့်နာမည်မဖော်လို့သူအဆိုပါအမျိုးသားကဆိုပါတယ်လူတွေကဖះเจ้าကထွက်ပြေးမှာဒုတိယကြိမ်တိုက်ခိုက်ခဲ့တာဖြစ်တယ်လို့သူကပြောပါတယ်ဖះเจ้าပြင်ကနေရာတွေမှာလူတွေသိမ်းဆုံးခဲ့ကြတာဖြစ်ပြီးစုစုပေါင်းဘုံ6လုံးကျဲချခဲ့တယ်လို့သူကပြောပါတယ်ဘုံကဖះเจ้าနှစ်ကြောင်းနဲ့တချို့အိမ်တွေထိမှန်ခဲ့တယ်လို့ဆိုပါတယ်ရရွာကဖွင့်ထားတဲ့အကြောင်းဤမှာလဲဘုံချခဲ့တယ်လို့ပြောပါတယ်ဒါပေမဲ့ဒီသတင်းဟာအတုဖြစ်ပြီးအဲ့ဒီအချိန်မှာဘယ်လေရင်မှစစ်စင်တာမရှိဘူးလို့စစ်ကောင်စီအောက်က MRTB ကဆိုပါတယ်ဆိုပါပြောဆိုချက်တွေကို VOA အနေနဲ့တိကျအတည်ပြုလို့မရသေးပါဘူးတောင်ကိုရီးယားနဲ့ပင်လယ်ပြင်နယ်စပ်တီးမှာမြောက်ကိုရီးယားကတနင်္ဂနွေနေ့ကအမြောက်ပြစ်ရာစခဲ့တယ်လို့တောင်ကိုရီးယားကပြောကြားလိုက်ပါတယ်။အိန္ဒိယနိုင်ငံမှာတော့ဘိုဆော့ရဲ့အိန္ဒိယမြန်မာနယ်စပ်ချမ်းခတ်ရေးစီမံကိန်းကိုမဏိပူရာလွှတ်တော်အမတ်နဲ့ပြည်ထောင်စုဝန်ကြီးကထောက်ခံလိုက်တယ်လို့ New Delhi ရုပ်မြင်သံကြား NDTV ကပြောပါတယ်။မီဇိုရာမဏိပူရာနာဂမြင်နဲ့အရူနာချယ်ပရာဒက်ရှ်ပြည်နယ်တွေကမြန်မာနိုင်ငံနဲ့ထိစပ်နေတဲ့နယ်စပ်1600ကီလိုမီတာမိုင်1000နီးနီးကိုချန်ခတ်ဖို့တောင်းဆိုကြတာတွေကတူများလာနေခဲ့တာပါနိုင်ငံနယ်စပ်ရဲ့အတွင်းမိုင်16ကီလိုမီတာထိလွတ်လပ်စွာသွားလာခွင့်သဘောတူညီချက်ကိုပဲဖြတ်ဖို့အိန္ဒိယဘိုဆိုကဆုံးဖြတ်လိုက်ပြီးတဲ့နောက်ပြည်ပရေးအားနဲ့ပညာရေးဝန်ကြီးရာဇ်ကူမာရာဂျန်ဆင်းကခုလိုပြောလိုက်တာဖြစ်ပါတယ်ဒါပေမဲ့မီဇိုရမ်ပြည်နယ်ဝန်ကြီးချုပ်အသစ်ဖြစ်တင်မြောက်ခံခဲ့ရတဲ့လဲဒူဟိုမာကတော့ခြံစည်းရိုးခံမှာကိုသဘောမတူခဲ့ပါဘူးဒီလိုချန်ကားလိုက်တာဟာမြန်မာနိုင်ငံနဲ့အိန္ဒိယနိုင်ငံမှာနေထိုင်နေကြတဲ့မီဇိုရမ်ပြည်သူတွေကိုခွဲခြားတဲ့ဗြိတိသျှကိုလိုနီမူဝါဒကိုလက်ခံတာဖြစ်တယ်လို့ဝေဖန်လိုက်ပါတယ်ချန်စည်းရိုးဟာအသက်ဆူးကျိုးတွေနဲ့ဖြစ်ဖို့မလိုပဲနိုင်ငံအများစုကအသုံးပြုနေတဲ့ကင်မရာတွေတပ်ဆင်ထားမဲ့နေရောင်ခြည်စွာအသုံးလေးစားရောင်ခြည်ချန်စည်းရိုးဖြစ်နိုင်ပါတယ်လို့မစ္စတာဆင်းကတော့ပြောပါတယ်ဒီလိုချန်စည်းရိုးမျိုးကိုအိန္ဒိယအနောက်ပိုင်းနဲ့ဘင်္ဂလားဒေ့ရှ်တပ်ဆက်မှတပ်ဆင်ထားခဲ့တာပါအမျိုးသမီးတွေခေါင်းစည်းပေါ်ဝါစီရမယ်ဆိုတဲ့ပြဋ္ဌာန်းချက်ကိုချိုးဖောက်တဲ့အတွက်စောစီယုံသူရိုဟာဟက်မာတီဟူအီရန်နိုင်ငံမှာကြာဖို့နဲ့84ချက်ရက်နဲ့ပို့အပြစ်ပေးလိုက်ပါတယ်။ခေါင်းစည်းမပါတဲ့သူမရဲ့ပုံကိုလူမှုမီဒီယာမှာတင်ပြတဲ့နောက်ဟက်မာတီကိုပြီးခဲ့တဲ့အီဘီလာကလေးကအိမ်မှာအချုပ်ချထားခဲ့တာဖြစ်တယ်လို့သူမရဲ့ရှင်နေမာဇီယာဒေးတဲကပြောကြပါတယ်။အစ္စတန်ဘောချုပ်ရေးစနစ်စန့်ကျင်ဝါရဖြတ်မှုအစ္စတန်ခေါင်းစည်းပေါ်ဝါမပါပဲအများပြည်သူမြင်ကွင်းမှာတွာလာနေထိုင်မှုအများပြည်သူကျင်းဝထိခိုက်နစ်နာစေမှုညဉ့်ညမ်းမှုကိုဖော်ဆောင်ပြသမှုအကျင့်ပြက်ရန်အားပေးမှုစတဲ့ဆွဲချက်တွေနဲ့ဆွဲဆိုခဲ့တာဖြစ်တယ်လို့ရှင်းနေကဆိုပါတယ်။ Hash Party ဟာ1995ရဲ့ကြာခံပြီးဖြစ်ပေမဲ့ယူကန်တရားရုံက84ချက်ရိုက်ခံမှုအောက်ရုံးဆုံးဖြတ်ချက်ကိုအတည်ပြုပေးလိုက်တာပါ။ဥရေရလို့ပါကျမတို့ကလည်းဆက်လက်ခုခံသွားမှာဖြစ်တယ်လို့ Hash Party ကတရားသူကြီးကိုပြောခဲ့ကြောင်းရှင်းနေကဆိုပါတယ်။ဒီလိုအပြစ်ပေးတာဟာအရေးဆိုင်လို့ရအလက်ခက်ကလို့ရဖြစ်ပြီးညပနှိမ့်ဆက်မှုဖြစ်တယ်လို့ကုလသမဂ္ဂနဲ့လူအခွင့်အရေးအဖွဲ့တွေကတော့ပြောကြပြီးဒီလိုအဖြစ်ပေးပုံကိုဖျက်သိမ်းဖို့တခြားလုံးတောင်းဆိုခဲ့ကြတာပ
ါဒီကနေ့မနက်ဖြန်ထိတ်တန့်ရသတင်းတွေကိုဦးတင်မောင်တန်းကြေညာခဲ့တာပါရှင် VOA American အတန်းကနေဒီကနေ့မနက်ခင်းအစီအစဉ်တွေကိုမနက်6နာရီနဲ့9နာရီအထိလိုင်းဒိုမီတာ30.49လိုင်းလံမီတာ190အပြင် VOA ရဲ့ Facebook နဲ့ YouTube တို့မှာလည်းတပြိုင်နက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ကြည့်ရှုနာဆင်ကြရအောင်ပါ။ထိုင်းနိုင်ငံချင်းရိုင်ခရိုင်ထဲမဲဖာလွန်ဒေသမှာနှစ်သက်ကာလထိုင်းမြန်မာနယ်စပ်ကနေဝင်လာတဲ့မွေးရမောင်ကိုသမားတွေနဲ့ထိုင်းနယ်ခြားဆောင်သက်ဇန်နဝါရီလ6ရက်နေ့ညကတိုက်ပွဲဖြစ်ပွားခဲ့ပြီးတော့ဗတ်ငွေသန်းပေါင်း1500ကျော်တန်ဖိုးရှိတဲ့ ICE မွေးရဆေး323ကီလိုကိုဖမ်းမိခဲ့ပြီးတော့တဦးကိုအသေးဖမ်းမိခဲ့ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းထောက်မအေးမာကသတင်းပေးပို့ထားပါတယ
်။ထိုင်းနိုင်ငံချင်းရိုင်ခရိုင်မဲဖားလုံဒေသမှာနှစ်သက်ကာလအစမှာပဲထိုင်းမြန်မာနယ်စပ်ကနေဝင်လာတဲ့ဝိယမောက်ကိုသမားတွေနဲ့ထိုင်းနယ်ခြားဆောင်တပ်တို့ဟာ ဇန်နဝါရီလ6ရက်နေ့ညကတိုက်ပွဲဖြစ်ပွားခဲ့တာပါအမှန်ငါဒေတာနေကြောက်တော့တက်ဆွယ35ကင်းလဲ့နေတဲ့အချိန်ည6နာရီကျော်အချိန်လောက်မှာချင်းရိုင်ခရိုင်မေဖားလွန်မက်ကြလောင်အမှတ်19ကျေးရွာအုပ်စုအနီးမှာနှစ်ဖက်ရင်ဆိုင်ပစ်ခတ်မှုတွေဖြစ်ပွားခဲ့ပါတယ်ဖြစ်ပွားခဲ့တဲ့နေရာဟာထိုင်းမြန်မာနယ်စပ်ကမူရစ်စည်းဝါးတွေအများဆုံးဝင်ရောက်လာနေရလမ်းကြောင်းဖြစ်လို့ထိုင်းနယ်ခြားဆောင်တပ်တွေကနေရောညပါစောင့်ကြည့်နေကြတာဖြစ်ပါတယ်မြန်မာနိုင်ငံဘက်ကနေလာတဲ့မူရစ်လက်နက်ကင်အင်အားတရာစင်ကျော်နဲ့ထိုင်းတပ်ဖွဲ့ဝင်တွေဟာ15မိနစ်ခန့်တိုက်ပွဲဖြစ်ပွားခဲ့ပြီးလက်နက်ကင်တွေဟာလာလန်းတိုင်းပြန်လည်ဆုတ်ခွာသွားခဲ့ကြတယ်ဆိုပြီးထိုင်းစစ်တပ်ဘက်ကပြောပါတယ်ဇန်နဝါရီလ9ရက်နေ့မနက်ပိုင်းမှာတော့ထိုင်းစစ်တပ်ကဖြစ်ပွားခဲ့တဲ့နေရာကိုနေမြေရှင်းလင်းခဲ့ရမှာလက်ပစ်ဘုံတစ်လုံးကင်ရဲနဲ့တေဆုံးနေတဲ့မူရစ်မှောက်ခိုသမားတဦးနဲ့ကျောဘုံအိတ်21လုံးမှာထည့်ထားတဲ့ Ice မူရစ်စည်းဝါ323ကီလိုကိုသိမ်းဆီးနိုင်ခဲ့တယ်ဆိုပြီးအမှန်ငါဒေတာနေကြဆောင်တက်ကသတင်းထုတ်ပြန်ထားပါတယ်အဖြစ်ဖြစ်ပွားရနေရာကိုထိုင်းမြောက်ပိုင်းဒေတာကဘူကျုံမာနွတ်စေနာကူးကိုရိုင်းလာရောက်စစ်ဆေးခဲ့ပါတယ်ဗန်ကောက်မြို့ဝူရင်နေနေပြူလို့အတွင်းမူရဲမှုထဝီဆက်ကတော့ထိုင်းဘာသာနဲ့အခုလိုပြောသွားပါတယ်သူပြော
တဲ့ဆင်ချုံမင်းသားကုန်ကြတာကတည်းကလုံးစပ်သူ့လာတာမရဲတောင်ဆွမ်းမင်းဘိုင်အောင်မင်း
သူပြောတော့တာကတော့အခုလိုမျိုးမူရစ်စည်းဝါးတွေကိုတဲဆောင်တင်သွင်းနေတဲ့မူရစ်ကွန်ရက်တွေရဲ့ပိုင်ဆိုင်မှုတွေသာမကပဲအစုရှယ်ယာဝင်ထားတာတွေရင်းနှီးမြှုပ်နှံထားတာတွေကိုပါလိုက်လံသိမ်းဆည်းခဲ့ရမှာဘန်းငွေတန်းတထောင်ကျော်ရရှိခဲ့ပြီလို့လည်းပြောဆိုသွားပါတယ်။မူရစ်လက်နက်ကိုင်တွေဟာထိုင်းစစ်တပ်ရဲ့ပစ်ခတ်မှုတွေကြောင့်ကြီးစံထိမှန်ဒဏ်ရာရခဲ့ပြီးဆုတ်ခွာသွားခဲ့ကြပြီးတဲ့နောက်ထိုင်းဘက်ကတော့ထိခိုက်ကြဆုံးတာမရှိဘူးလို့လည်းပြောဆိုသွားပါတယ်။အခုရပိုင်းအတွင်းမှာပဲထိုင်းမြန်မာနယ်စပ်ချင်းရိုင်ကနေတင်လာတဲ့စိတ်ကြွစည်းများ10သန်းနဲ့ Ice မူရစ်စည်းဝါ42ကီလိုတင်ဆောင်လာတဲ့ကုန်တင်ကားကိုလည်းစမော့ပရာကန်အမြန်လန်းရဲတပ်ဖွဲ့ကလိုက်လံဖမ်းဆီးနိုင်ခဲ့တယ်လို့လည်းဆိုပါတယ်။ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်မေဖားလွန်မြို့နယ်မှာပဲမြန်မာနယ်စပ်ကနေဝင်လာတဲ့မူရစ်လက်နက်ကိုင်တွေနဲ့ထိုင်းနယ်ခြားဆောင်တပ်ဖွဲ့တွေဟာဒီဇင်ဘာလ16ရက်နေ့တုန်းကလည်းတိုက်ပွဲဖြစ်ပွားခဲ့ရမှာမူရစ်လက်နက်ကိုင်တွေဘက်က15ဦးသေဆုံးခဲ့ပါတယ်။မူရစ်နိုင်ငံရေးအဖွဲ့တွေကဇန်နဝါရီလ6ရက်နေ့ကနိုင်ငံတော်ပိုင်ပြစ်သိမ်းဆီးလိုက်တဲ့ဗတ်တန်းတထောင်ကျော်တန်ဖိုးရှိတဲ့ပစ္စည်းတွေထဲမှာမူရစ်စေဝါအမှုနဲ့ထိုင်းထောင်ထဲမှာဖမ်းဆီးခံရတဲ့မြန်မာနိုင်ငံသားမင်းမင်းဦးပိုင်ဆိုင်တဲ့ပစ္စည်းတွေအများစုပါဝင်နေတယ်လို့လည်းထိုင်းသတင်းမှာဖော်ပြကြပါတယ်ရှင်။
VOA American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်ငံ American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဒို့ရုဖမ်းယူမှုနဲ့ line to meter တို့အပြင်ကျွန်တော်တို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နေလန်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နေလန်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link site မှာ application ရယူနိုင်ပါတယ်နော် VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
် VOA American အသံကဆက်ပြီးတော့ထုတ်လွှင့်တင်ဆက်နေပါတယ်အခုတော့မြန်မာဒီမိုကရေစီရဲ့အစီအစဉ်ဖက်လက်ပြရအောင်ပါ2023ခုနှစ်အောက်တိုဘာလ29ရက်နေ့ကရှမ်းပြည်နယ်မြောက်ပိုင်းမှာစတင်ခဲ့တဲ့ညီနောင်မဟာမိတ်၃ဖွဲ့ရဲ့စစ်ဆေးရေးအရှိန်အဟုန်ကြောင့်စစ်ကောင်စီတပ်ရင်းတွေချင်းပြည်နယ်ဘက်ကိုတက်လာနိုင်တဲ့အခြေအနေရှိတော့တာဟာစစ်ရေးမဟာဗျူဟာအရာအလွန်အရေးပါခဲ့တယ်လို့ CNF ချင်းအမျိုးသားတပ်ဦးပြောခွင့်ရဆလိုင်းထက်နေက VOA ကိုပြောပါတယ်နွေမလာကဆလို့ချင်းပြင်းတဲ့ကနေမြေသိမ်းတိုက်ပွဲတွေရဲ့နောက်ဆက်တွဲအခြေအနေတွေနဲ့ပတ်သက်လို့ CNF ပြောခွင့်ရဆလိုင်းထက်နေကိုမှတ်အင်ဂျင်နီယာက Zoom ကနေဆက်သွဲမြင်းမြန်းထားပါတယ
်ချင်းဒီဒီနယ်ဘက်မှာဖြစ်နေတဲ့နောက်ဆုံးအခြေအနေပေါ့
ဘွဲတွေနောက်ဆုံးချိန်ညာဘူးလို့ရှိပါလေရှင်။ဟုတ်ကဲ့ကျွန်တော်တို့ဒီ2023ရနောက်ဆုံးဒီပွင့်လင်းရသည်လို့ပြောရမှာပေါ့ပွင့်လင်းရသည်။ဟာကျွန်တော်တို့ရခိုင်နှစ်တွေကမြေပြန့်ကနဲ့ကျွန်တော်တို့တတ်မှတ်နဲ့စစ်ရင်တန်းကြီးသည်ဗာဒီအင်အားကြီးကြီးနဲ့ ဒီထူလာတဲ့အနေအထားမရှိတော့ပါဘူးအခုကျွန်တော်တို့ချင်းတောင်မှာကတော့ချင်းတောင်မှာအခြေချခြေကုပ်ယူတဲ့အထိုင်တပ်စခန်းကြီးဘဲဒီစစ်ကောင်စီတပ်ဖုံးတွေကကြံပါတော့တယ်ကျွန်တော်တို့ဒီနေ့မှာပွင့်လင်းရသည့်ရောက်ချင်းကျွန်တော်တို့စစ်ကောင်စီအထိုင်စခန်းမြုပ်သုံးခုကိုတင်နိုင်တဲ့အပြင်ဒီစခန်းကြီးတချို့ကိုလည်းကျွန်တော်တို့သိသိနိုင်ခဲ့ပါတယ်ပြောချင်တာကတော့ကျွန်တော်တို့ရခိုင်ရခိုင်ကာလအများကကျွန်တော်တို့ဟာကိုကိုကိုခုခံကာကွယ်တဲ့အစင်ကနေအခုဒီနေ့ကျွန်တော်တို့ချိန်မုံစစ်နဲ့ကျွန်တော်တို့ဒီoffensive အနေအထားနဲ့အတွင်းတောင်းနိုင်တာကျွန်တော်တို့အားလုံးရဲ့တိုက်ရိုက်ခိုက်ရိုက်ဒုတဲ့လာမှုနဲ့ပြည်သူလူထုရဲ့ပံ့ပိုးမှုကြောင့်ဖြစ်ပါတယ်ကျွန်တော်တို့ချင်းတော်လေးမှာဒီနေ့လောလောလတ်လတ်ကတော့ဒီကြီးကျယ်တဲ့တိုက်ပွဲရခိုင်နှင်းကလို့မရှိသလိုအခုစစ်ကောင်စီဒီရဲ့စခန်းကြီးတွေလည်းရုပ်သိမ်းသွားတဲ့ကျွန်တော်တို့ကချေမှုန်းနိုင်တဲ့အနေအထားမှရှိတယ်ကျွန်တော်တို့ရဲ့စိုးမိုးနေမြေကကျွန်တော်တို့တဖြည်းဖြည်းချင်းပို့ပြီးတော့ခြေပြန့်လာတဲ့အနေအထားမှရှိတယ်ဒီစီးရေးကိုလည်းကျွန်တော်တို့တစ်ဆိုင်မှမှကျွန်တော်တို့ပို့ဆောင်သွားဖို့ကိုအကောင်းဆုံးပြင်ဆင်ထားပါတယ်လို့ကျွန်တော်ပြောချင်ပါတယ်ဟုတ်ကဲ့
ဟုတ်ကဲ့အဲ့တော့ဒီချင်းမျိုးသားတပ်ဦး CNF နေနဲ့ကဒီချင်းဒီနယ်မှာရှိတဲ့အဲ့လိုပေါ့နော်ချင်းအဖွဲ့အစည်းအတီးတီးမှာရောဒီအလုံးနဲ့အဲ့လိုပူပေါင်းဆောင်ရွက်နေတဲ့အနေအထားပေါ့ဘယ်လိုပြောလို့ရမလဲရှင်တစုတစည်းရဲ့ရှိနေလားဘယ်လိုပူပေါင်းဆောင်ရွက်နေကြပါလဲရှင
်ဟုတ်ကဲ့ကျွန်တော်တို့ချင်းပြည်သူတွေချင်းလူမျိုးတွေဖြစ်တည်မှုကကျွန်တော်တို့ကနေတဲ့အလိုက်မျိုးနွေစုအလိုက်စွန့်လင်လာတဲ့ဒီလူမျိုးတမျိုးဖြစ်ပါတယ်အဲ့ဒီအခြေခံကနေပြီးတော့မှဒီတို့ဒီနွေဦးတော်လှန်ရဲမှာဒေတာအလိုက်မျိုးနွေအလိုက်လက်နက်ကန်အစုဖွဲ့လေးတွေပေါ်ပေါက်လာတယ်အဲ့ဒါဒီကိုကျွန်တော်တို့ CNF CNA အနေနဲ့ကျွန်တော်တို့စုစည်းပြီးတော့ဟာ CA ပူပေါင်းဆောင်ရွက်ဖို့ဆိုပြီးတော့ကျွန်တော်တို့ဒီရခိုင် CJDC မှာစုစည်းထားပါတယ်အခုလဲကျွန်တော်တို့အဲ့ဒီကနေမှတဆင့်ချင်းပြည်ကောင်စီဆိုတာကိုဖွဲ့စည်းပြီးတော့အဲ့ဒီကောင်စီအောက်ကနေကာကွယ်ရေးဌာနတစ်ခုကြီးကိုကျွန်တော်တို့အဲ့ဒီမှာစုစည်းထားပါတယ်အဲ့ဒီမှာကျွန်တော်တို့ CNF CNA ဦးဆောင်မှုနဲ့ဒေသကာကွယ်ရေးတပ်ဖွဲ့ဒီစက်ခုနှစ်ဖွဲ့ကိုကျွန်တော်တို့စုစည်းပြီးတော့အခုတိုက်ပွဲတွေကိုပေါ်ဆောင်ထားနေတာဖြစ်ပါတယ်အရင်ကာလာမြားကတစုတစ်ဖွဲ့စီနဲ့ဒီစစ်ကောင်စီကိုတိုက်လို့ကျွန်တော်တို့အရှုံးနဲ့ရင်ဆိုင်တာရတဲ့အခါလေးရှိတယ်အဲ့ဒီအားနဲ့ချက်တွေကိုကျွန်တော်တို့ကဒီစုစည်းမှုအားနဲ့တပ်ပေါင်းစုအတွင်းနဲ့ကျွန်တော်တို့အစည်းအဝေးကိုပေါ်ဆောင်ပြီးတော့အခုဒီနေ့အဲ့ဒီလုံနဲ့ကျွန်တော်တို့ဘယူဟာကိုပြောင်းပြီးတော့တိုက်ပွဲတွေကိုဆက်လက်ပြီးတော့ပေါ်ဆောင်နေတာဖြစ်ပါတယ်ဟုတ်ကဲ့
โอเคအခုဒီ slide short ထည်ပြောသွားတဲ့နေရာလည်းပါပါတယ်ဒီတစ်ခါတိုက်ပွဲတွေကမတူတော့ဘောเนาะသူတို့စစ်ကောင်စီရဲ့ task hand တွေကိုလည်းတင်ပိုက်နိုင်နေဆိုတော့အရင်အဲ့တော့အခုလို့တင်ပိုက်နိုင်တဲ့အခြေအနေကဟိုနည်းမြေအရဆိုရင်ဘနေရာခိုင်နှုံးလောက်အဲ့ဒီချင်းပြည်နယ်မှာဒီ CNF တပ်တွေဒီချင်းလက်နက်ကိုင်ဒီတော်လှန်ရေးဖွဲ့တွေကတင်ပိုက်ထားတယ်ဘောเนาะအဲ့ဒါကိုနှိုက်ရှင်လို့ပြောပြလို့ရမှာ
ကျွန်တော်တို့လက်ရှိချင်းပြည်နယ်လို့ပြောရမှာပေါ့အဲ့ဒါကိုကိုမြုပ်နေနဲ့ဖွဲ့စည်းထားတာဖြစ်ပါတယ်ဒီကူမြုပ်နေတဲ့မှာအခုစစ်ကောင်စီရဲ့တပ်စခန်းတွေကအဓိကမြုပ်ပေါ်ကူမြုပ်မှာပဲရှိတော့တယ်ကူမြုပ်ဆိုတဲ့နေရာမှာဒီနေဖေးဒီအားလုံးကတော့သူတို့စိုးမိုးထားနိုင်မှုမရှိတော့ပါဘူးအဲ့ဒီမြုပ်ထဲမှာပဲရှိတော့တယ်မြုပ်ထဲဆိုတဲ့ဟာတော့မှထန်တလာမြုပ်ဆိုရင်တော့အားလုံးတည်တဲ့အတိုင်းပဲပျက်စီးသွားတယ်အဲ့ဒီမှာထန်တလာမြုပ်ထဲမှာကျွန်တော်တို့ယနေ့အထိဒီစစ်ကောင်စီနဲ့ကျွန်တော်တို့ဆိုပြီးတော့နှစ်ဖက်တပ်ဆွဲထားပြီးတော့အခုနေစင်ရစတိုက်ပွဲကြီးဖြစ်နေတာဖြစ်ပါတယ်အဲ့ဒါကြောင့်အခုကျွန်တော်တို့ရာခိုင်နှုံးနဲ့တွေ့ရရင်တော့ကြောဖက်အနေဖက်ဒီအားလုံးကတော့ကျွန်တော်တို့စိုးမိုးထားပြီးပြီဒီမြုပ်ကိုမြုပ်မှာပဲသူတို့ကအထိုင်နဲ့နေတော့တယ်မြုပ်ပြင်ကိုသူတို့မထွက်နိုင်တော့ဘူးအဲ့ဒါကြောင့်နေနေစိုးမိုးမှုအရာပြောရရင်တော့ဒီတရားမှာ85နဲ့80အကြားတော့ကျွန်တော်တို့ဘက်ကအစိုးမထားနိုင်တဲ့အနေအထားမှာရှိနေပါပြီလို့ကျွန်တော်အဲ့လိုပဲကျွန်တော်တုံ့ပြန်ပြောချင်ပါတယ်ဟုတ်ကဲ
့ဟုတ်ကဲ့အဲ့တော့အဲ့လိုစိုးမနေမြေတွေကိုဒီချင်းတက်ဖွဲ့တွေကိုယ်တိုင်ပေါ့နော်ချင်းဖွဲ့စည်းတွေကိုယ်တိုင်ကစိုးမလာတဲ့အပိုင်းမှာအုတ်ချုပ်ရေးပိုင်းကိုကြားတော့ဘယ်လိုမျိုးစောင့်ရနေလဲရှင
်ကျွန်တော်တို့ဒီအုတ်ချုပ်ရေးဆိုတဲ့နေရာမှာအခုရခိုင်ကလေးကိုကတရားမှာ95 90ရာခိုင်နှုန်းလောက်စိုးမထားတဲ့နေရအားလုံးကဒီမြုပ်နေတဲ့ဒေတာအခြေဆိုင် ပြီးတော့သူတို့တီချာစီအုတ်ချုပ်ရည်မျိုးကိုသူ့ဟာသူပေါ်ဆောင်ခဲ့ကြတာဖြစ်ပါတယ်အခုနဲ့ဒီနေ့ဒီချင်းမှာကျွန်တော်တို့ကအဲ့ဒါဒီကိုစူးစီးပြီးတော့ကျွန်တော်တို့ချင်းပြည်အဆင့်ဒီအမျိုးသားအဆင့်အုတ်ချုပ်မှုမျိုးကိုအားလုံးစူးစီးပြီးတော့ကိုကျွန်တော်တို့ပေါ်ဆောင်နေတာဖြစ်ပါတယ်အဲ့ဒါကျွန်တော်တို့အနေနဲ့ချင်းလင်းကောင်စီဆိုပြီးတော့ကျွန်တော်တို့ဖွဲ့စည်းထားပါတယ်ဒီချင်းလင်းကောင်စီကိုကျွန်တော်တို့ CNFC အနေနဲ့ရဲ့ပြည်တော်မြို့နယ်ဒေသအခြေစိုက်အုတ်ချုပ်ရည်အဖွဲ့ဒီရဲ့ပြည်တော်တထောင်တစေမှာအနိုင်ရရှိတဲ့လွှတ်တော်ကိုယ်စားလှယ်နေဦးတော်လှန်ရေးမှာပါဝင်တဲ့ဒီလွှတ်တော်ကိုယ်စားလှယ်ဒီနဲ့ဆိုပြီးတော့ကျွန်တော်တို့တုံးစုတုံးဖလှယ်နဲ့အဲ့ဒီချင်းလင်းကောင်စီကိုဖွဲ့စည်းပြီးတော့အဲ့ဒီကောင်စီအောက်ကနေမှကျွန်တော်တို့ဒီချင်းပြည်အစဉ်ဥပဒေပြုရေးပြီးတော့အုပ်ချုပ်ရေးနဲ့တရားစီရင်ရေးဆိုပြီးတော့ကျွန်တော်တို့ဒီအစိုးရကိုပေါ်ဆောင်သွားမှာဖြစ်ပါတယ်အဲ့ဒီအောက်မှာဒီအုပ်ချုပ်ရေးဒီကိုဒီညုံနေအစဉ်ဒေတာအစဉ်အားလုံးစုစည်းပြီးတော့ဒီချင်းပြည်အစဉ်အုပ်ချုပ်ရေးမျိုးကိုအခုပေါ်ဆောင်နေတာဖြစ်ပါတယ်အဲ့ဒီအောက်မှာပါပဲကျွန်တော်တို့ကဒီရပ်ပေါင်း60အတွင်းမှာအဲ့ဒီအုပ်ချုပ်ရေးကိုလေပတ်နိုင်ဖို့အခုချင်းပြည်ဖွဲ့စည်းပုံအခြေခံဥပဒေကိုအတည်ပြုပြီးတော့အဲ့ဒီဥပဒေအတိုင်းဆက်လက်ပြီးတော့ကျွန်တော်တို့ဆောင်ရွက်နေတာဖြစ်ပါတယ်ဟုတ်ကဲ
့ဟုတ်ကဲ့အဲ့တော့အခုနှွေဦးတော်လန်ကြီးကနေပေါ်ပေါက်လာတဲ့ဒီ NUG အမျိုးသားညီညွတ်ရေးအစိုးရနဲ့ရောဒီချင်းဒီတော်လန်ကြီးတက်တယ်ပေါ့ဒီသဖြင့်ဒီ CNF နဲ့အားကြတော့ဘလို့ဟိုဆက်ဆံရေးမျိုးရှိပါလဲရှင
်ဟုတ်ကဲ့ဒီ NUG နဲ့ဆိုရင်တော့ကျွန်တော်တို့ကအာနာဒီမြောင်းလှိုင်ကနေအာနာသိမ့်ပြီးနောက်ပိုင်းဒီ NUG နဲ့ပထမဆုံးချိတ်ဆက်တဲ့လက်နက်ကင်အဖွဲ့အစည်းဖြစ်ပါတယ်။အဲဒါကြောင့်ဒီ NUG နဲ့ကျွန်တော်တို့ကဒီနားလည်မှုစာချုပ်လား in ဟို MOU ကိုလက်မှတ်ထိုးပြီးတော့အဲ့ဒီအတိုင်းကျွန်တော်တို့ကຫນွေဦးတော်လိုင်းမှာအတူတကွာလက်တွဲပြီးတော့အပြန်လှန်လေးစားမှုနားလည်မှုနဲ့စီးရဲနိုင်ငံကြီးကိုအတူတူပေါ်ဆောင်ဖို့ဆိုပြီးတော့ NUG နဲ့ကျွန်တော်တို့ကနှစ်ကိုယ်ကလေးကိုယ်ကကို MOU ဆိုင်နားလည်မှုစာချုပ်တော့ရရှိပြီးသားဖြစ်ပါတယ်။အဲဒါကြောင့်ကျွန်တော်တို့ကဒီ NUG နဲ့ CNF အနေထားနဲ့တော်လကောင်းခုချင်းပြည်ချင်းလန်းကောင်စီအနေထားနဲ့တော်လကောင်းအဲ့ဒီလိုကျွန်တော်တို့ဆက်လက်ပြီးတော့စီရင်နိုင်ငံကြီးအုပ်ချုပ်ရေးတွေကိုချိတ်ဆက်သွားမှာဖြစ်ပါတယ်ဟုတ်ကဲ့
ဒီအခုဆိုရင်ရှမ်းမြောက်မှာစတင်ခဲ့တဲ့ဒီညီနောင်မဟာမိတ်သုံးဘွဲကစတင်ခဲ့တဲ့ဒီစစ်စီအရှိန်အဟုန်ကဟိုတနိုင်ငံလုံးကိုရိုက်ခတ်ခဲ့တာပေါ့လေဥမာချင်းပြည်နယ်မှာဆိုရင်လည်းအရင်ကတည်းကတော့ဒါတိုက်ပွဲတွေရှိနေတယ်ဒါပေမဲ့ဒီအရှိန်အဟုန်ကချင်းပြည်နယ်ကိုလည်းရိုက်ခတ်တဲ့အတွက်ဒီတိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေကဒီလိုအခုနှွေဦးတော်လှန်ရေးနဲ့ဆက်ဆက်ပြီးတော့ဒီသူစစ်ကောင်စီကိုပြန်ပြီးတော့ခုခံနေတဲ့အနေအထားမှာအခုဆိုရင်စစ်ကောင်စီဘက်ကသူတို့တွဲဆုံဆွေးနွေးဆိုပြီးတော့ရှမ်းပြည်မြောက်ပိုင်းမှာသူတို့ကမ်းလှမ်းပြောဆိုလာတာတရုတ်ကူညီတာဝန်ပြောဆိုလာတာတွေလည်းရှိတဲ့အခါကျတော့အဲ့လိုမျိုးပေါ့နော်ဒီလိုတွဲဆုံဆွေးနွေးရေးဒီစစ်ကောင်စီဘက်ကအဲ့လိုမျိုးပြောလာတယ်တစ်ဖက်မှာလည်းတိုက်ပွဲတွေကဆက်ဖြစ်နေရဲဆိုတော့ဒီစစ်ကောင်စီပေါ်မှာတိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေရဲ့သဘောထားဟိုအဓိကဆွေးနွေးရေးပေါ့တွဲဆုံဆွေးနွေးရေးဆိုတဲ့သဘောထား CNF နေနဲ့ရောဘယ်လိုရှိလဲရှင်
အဲ့ဒီတွဲဆုံဆွေးနွေးရေးဆိုတဲ့နေရာမှာအခုကျွန်တော်တို့အရင်2015မှာ NCA လက်မှတ်ရေးထိုးထားတဲ့တွဲဆုံဆွေးနွေးရေးကဒီ2010ဖွဲ့စည်းပုံတနိုင်ငံလုံးအတိုင်းအတာနဲ့ပြင်ဆင်ဖို့အဓိကကနိုင်ငံရေးဆွေးနွေးပွဲလုပ်မယ်ဆိုတဲ့ဟာအဲ့ဒီ NCA အခုအရှေ့မြောက်မှာဖြစ်နေတဲ့တွဲဆုံဆွေးနွေးဆိုတာအဲ့ဒါမဟုတ်ဘူးလတ်တလော့ဒေတာတစ်ခုစစ်စင်ရေးတစ်ခုနေရာတစ်ခုအခက်အတန့်စီရေးဒီပါရီနင်းနေငိန်တော့အောင်ဆိုပြီးတော့မှလုတ်တဲ့ကြားထဲမှာဖြတ်ပြီးတော့ဖြစ်လာတဲ့တွဲဆုံဆွေးနွေးရေးဖြစ်ပါလိမ့်မယ်ကျွန်တော်အဲ့လိုပဲမြင်မတူဘူးကျွန်တော်တို့ NCA တနိုင်ငံလုံးအတိုင်းအတာနဲ့ထိုးတဲ့ဟာနဲ့အခုဟာတော့မတူတော့ဘူးဆိုတော့အခုအရှင်းမြောက်ဒီအရှင်းမြောက်ကစစ်ကောင်စီကတရုတ်ကလုတ်နေတဲ့ဟာဒီကကြားကာလာကပြောရရင်တော့တတင်းကအကိုက်ခဲပျောက်ဆေးလိုမျိုးလည်းဖြစ်ပါလေဆိုတော့အဲ့ဒီအရှင်းမြောက်သုံးဖွဲ့ကလည်းသူတို့မှနိုင်ငံရေးကြီးမှန်းချက်ဥတီချက်အခိုင်အမာရှိထားပါတယ်အဲ့ဒီတွဲဆုံဆွေးနွေးရေးကြောင့်အဲ့ဒီသူတို့ရဲ့ဥတီချက်နိုင်ငံရေးရတီချက်ကလုံးဝပြည့်ပြည့်တွန်းနိုင်စရာအကြောင်းမရှိဘူးလို့ကျွန်တော်အဲ့ဒါလိုပဲပြောချင်တယ်နောက်ပြီးတော့အခုနေဥတော်ဆောင်ရင်မှာကျွန်တော်တို့ဒီနောက်နှစ်ဇန်နဝါရီပြည့်တော့3နှစ်ပြည့်တော့အဲ့ဒီကာလအလျှောက်တော့တိုက်ပွဲအနေထားကိုကြည့်လိုက်ကျွန်တော်တို့ဒီဟာပထမဒီ နေဦးတော်ဆောင်ရဲ့ပထမနှစ်ပါတော့ကျွန်တော်တို့ရဲ့ကိုတိုက်ရင်းနဲ့ခုခံကာကိုရင်းနဲ့အင်အားတည်ဆောက်ရတဲ့ကာလလို့ပြောလို့ရတယ်ဒုတိယခေတ်မှာကတော့တို့ကျွန်တော်တို့ဒီခုခံစစ်နဲ့ချိန်မှုန်းစစ်အကြချိန်မှုန်းစစ်လုပ်နိုင်ဖို့ကျွန်တော်တို့ကိုခုခံကာကိုရင်းနဲ့အဲ့ဒီလိုကျွန်တော်တို့အဲ့ဒီရှိထားတဲ့အင်အားလေးကိုအသုံးပြုပြီးတော့တော်လှန်ရေးဆင်နွှဲရတဲ့အဆင့်အခုတတိယ2023ကြတော့အဲ့ဒါမဟုတ်တော့ကျွန်တော်တို့ခက်ကနဲ့စီရေးအားတလာပြီးတော့မှချိန်မှုန်းစစ်အနေအထားကိုရောက်သွားတာအဲ့ဒီအနေအထားမှာကျွန်တော်တို့ဒီအခုအရှိမြောက်၃ဖွဲ့ကပါလာတော့ခြင်းဒီနှွေဦးတော်လှန်ရေးကအတိတ်တဖန်အဲ့ဒီလိုအတိတ်တဖန်နဲ့ကျွန်တော်တို့လှိုင်းကြီးကပေါ်လာတာမျိုးဖြစ်သွားတာအမှန်ဆိုရင်တော့အဲ့ဒီအတွက်ဒီမြောက်ပိုင်း၃ဖွဲ့ရဲ့1027စီစဉ်ရေးကြီးကအင်မတန်မှဒီတော်လှန်ရေးအတွက်ထိရောက်တဲ့မဟာဗျူဟာမြောက်တဲ့စီစဉ်ရေးကြီးတစ်ခုလို့ဖြစ်တယ်လက်တွေ့ပြောရရင်ကျွန်တော်တို့ဒီပွင့်လင်းရသည့်ရောက်ပြီဆိုပင်ပွင့်လင်းရသည့်အတွက်ချင်းတောင်ကိုပကုတ်ကူကနဲ့ဒီမကွေးတိုင်းကနဲ့စီရင်တန်း89စီချင်းတောင်ကိုဝင်ဖို့ပြင်ဆင်ထားပြီးပါစက်တင်ဘာလအတွင်းအဲ့ဒီဘယ်ပကုတ်ကူကနဲ့ထွက်လာပြီးတော့ပေါ့မြုပ်ရောက်ရှိပြီးဖြစ်ပါတယ်ပွင့်လင်းရသည့်ချင်းတောင်ကိုချိန်မွန်းဖို့ဆိုပြီးတော့ဒါပေမဲ့အခုအရှင်းမြောက်၃ဖွဲ့ကနဲ့ဝင်လာတော့အဲ့ဒါဒီအားလုံးကပြန်ရုပ်သွားတဲ့အနေအထားမှဖြစ်တယ်အဲ့ဒါကြောင့်ဒီနေ့ထဲမှာဒီမကနေစီရင်တန်းကြီးရင်ချင်းတောင်ကိုစစ်စင်အကြီးထိုးလာတာတွေ့ရှိဘူးဒါလည်းမရှိဘူးရှိတဲ့အတွက်ဒီအထိုင်စခန်းမှာရှိနေတဲ့ချင်းတောင်မှာငကိုကလေးကတတ်ချက်ထားပြတာဟဲ့ဒီကိုကျွန်တော်တို့ကမြုပ်သိမ့်တိုက်ပွဲအထိစဉ်းနှဲနေနိုင်ဖြစ်တာဖြစ်ပါတယ်အဲ့ဒါကြောင့်ကျွန်တော်တို့ဒီကရှင်းမြောင်းသုံးဖွဲ့တော့ဒူတော့ဘယ်လိုပဲဖြစ်ဖြစ်မဟာမိတ်ဖွဲ့ဒီမဖွဲ့ဒီကျွန်တော်တို့မှဥတီချက်တူညီနေတော့ဒီဟိုဖက်ကစစ်စင်ရဲ့ကြီးလုပ်ရင်ဒီဖက်ကလည်းကျွန်တော်တို့စီရဲကထုံဆောင်ရမယ်အဲ့ဒါသူ့ဟာသူ့ပေါ်လာတာတည်းကျွန်တော်တို့ကဥတီချက်တူညီလာတော့ရင်အဲ့ဒီလုံနဲ့ကျွန်တော်တို့ကစီရဲကိုအဲ့ဒီလုံနဲ့ဘျူဟာတင်နဲ့မဟာဘျူဟာမြောက်အဲ့ဒီလုံစစ်စင်ရဲ့ဒီကိုကျွန်တော်တို့ကပေါ်ဆောင်ခဲ့တာဖြစ်ပါတယ်ဟုတ်ကဲ့
ဖီယိုအမေရိကန်တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOAB သတင်းစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ဖြူရည်မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ဖြူရည်မြန်မာအီးမေးလ်လိပ်စာ bammi@viewnews.com ဒါမှမဟုတ်ရင်လည်းဖြူရည်မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင
်။မင်္ဂလာမနက်ခင်ပါရှင်။ VOA မြန်မာပိုင်းစီစဉ်ရဲ့သတင်းလာနေမနက်ခင်အစီအစဉ်တွေကိုအမေရိကန်ပြည်တော်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုဆက်ပြီးတော့ကြည့်ရှုနားဆင်ရမယ့်အပတ်စဉ်အစီအစဉ်တွေထဲမှာတော့အပတ်စဉ်တင်ဆက်နေတဲ့ကမ္ဘာမြမမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းချဲမဆုမြန်မာပြည်မှပေးစာများနဲ့ထူးခြားဆန်းများသတင်းများစတဲ့အစီအစဉ်တွေကိုထုတ်လွှင့်တင်ပြသွားမှာပါ။အရင်ဆုံးတော့ကမ္ဘာမြမမီဒီယာမြင်ကွင်းနဲ့စာချင်ပါတယ်။နိုင်ငံရေးစစ်ရေးစီးပွားရေးပဋိပက္ခတွေနဲ့ကြုံတွေ့နေရတဲ့မြန်မာနိုင်ငံရေးကိစ္စဟာကမ္ဘာကိုချိန်ချောက်မှုဖြစ်ခြေတခုအဖြစ် Foreign Policy Magazine ကဖော်ပြပါတယ်။2024နှစ်တည့်အတွက်ကမ္ဘာအရေးဖြစ်နိုင်ခြေတွေကိုခန့်မှန်းသုံးသပ်ရမှာထည့်သွင်းထားတာဖြစ်ပါတယ်။ဒီတစ်ပတ်ကမ္ဘာမြို့မှာမီဒီယာမြင်ကွင်းမှာဆောင်းပါးရှင်ပြည်သွင်းနိုင်တဲ့အတူအလိမ့်မှတင်ဆက်ထားပါတယ
်။အားလုံးနဲ့မင်္ဂလာပါခင်ဗျာ။ဒီတစ်ပတ်ကမ္ဘာမြို့မှာမီဒီယာမြင်ကွင်းကန်တာကနေ2024ကဘာကြီးရဲ့တအုံနှွေးနှွေးချင်းကြောင့်မှုဖြစ်ရတွေ့တဲ့ကမြန်မာနိုင်ငံအကြောင်းကိုတင်ပြပြီးသွားမှာဖြစ်ပါတယ်။ ကျွန်တော်ကတော့ပြည်သွင်းနိုင်ပါ2024နှစ်သစ်ကူးပွဲတော်ကနယူးဇီလန်ရဲ့မြို့တော်အော့ကလန်မှာရှိတဲ့စကိုင်းတာဝါမျိုးစင်ကနေမီးရှူးမီးပန်းတွေပစ်ပေါက်ကနှစ်သစ်ကူးပထမဆုံးကြိုဆိုခဲ့ကြပါတယ်အဲ့ဒီနောက်မှာတော့ဩစတြေးလျကဆစ်ဒနီမြို့ဂျပန်ကိုရီးယားနဲ့အမေရိကန်ပြည်ထောင်စုကနယူးယောက်မြို့ကြီးတွေအပါအဝင်ကမ္ဘာတဝန်းမှာပျော်ရွှင်စွာဆင်နွှဲခဲ့ကြပါတယ်အဲဒီလို2024နှစ်သစ်ကူးပွဲတော်ကိုပျော်ရွှင်စွာဆင်နွှဲပြီးစနိုင်ပိုင်းကြာမှာပဲယူကရိန်းနိုင်ငံရဲ့မြို့တော်ကီးဖ်အပါအဝင်မြို့တချို့ကိုရုရှားကဒရုန်းမောင်းများစွာအသုံးပြုပြီးတိုက်ခိုက်ခဲ့ပါတယ်။အလားတူပါပဲနှစ်စန်းတရနေ့မှာဟားမတ်စ်တွေကအစ္စရေးနိုင်ငံတဲကိုဒုံးကြီးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တာတွေ့ရတယ်လို့ဂျပန်နိုင်ငံအနောက်ဘက်ကန်ယူတန်ခွန်ရှူးကျွန်းဒေသမှာပြင်းအား 9.6 ရှိတဲ့ငလင်ကြီးလှုပ်ခတ်ခဲ့တာကိုမီဒီယာတွေမှမြင်တွေ့ခဲ့ရပါတယ်။ကမ္ဘာသတင်းဌာနကြီးတွေဟာနှစ်တစ်နှစ်ကုန်ဆုံးသွားတဲ့အခါမှာတစ်နှစ်တာအတွင်းနိုင်ငံရေးစီးပွားရေးလူမှုရေးရထူးခြားထင်ရှားတဲ့ဖြစ်စဉ်တွေကိုသုံးသပ်တင်ပြကြသလိုလာမယ့်နှစ်သစ်မှာဖြစ်ထွန်းပေါ်ပေါက်လာနိုင်ခြေတွေကိုလည်းကြိုတင်ခန့်မှန်းဖော်ပြလည်ရှိကြပါတယ်။ဩဇာကြီးတဲ့ Washington DC ခြေစိုက် Foreign Policy Magazine ကြီးက2024ခုနှစ်ထဲမှာဂရုမစိုက်လို့ကိုမရတဲ့တုံ့နှွေးနှွေးချင်းကြောက်နေတဲ့ကမ္ဘာဖြစ်ရ၈ခုကို January 2ရက်နေ့ကဖော်ပြခဲ့ပါတယ်။အဲ့ဒီဖြစ်ရ၈ခုထဲမှာမြန်မာအရေးဟာတစ်ခုအပါအဝင်ဖြစ်နေတာတွေ့ရပါတယ်။မြန်မာနိုင်ငံတွင်းကပြည်ပကနဲ့မတည်ငြိမ်မှုတွေဟာမဟာဗျူဟာရတည်ရှိနေတဲ့အခြေတောင်အာရှဒေသကအိန္ဒိယနိုင်ငံတွေအပါအဝင်အာရှရဲ့အင်အားကြီးနိုင်ငံကြီးနှစ်ခုဖြစ်တဲ့တရုတ်နဲ့အိန္ဒိယနိုင်ငံတွေကိုပါရိုက်ခတ်ချင်းကြောက်နေပြီဖြစ်တယ်။အနောက်နိုင်ငံတွေကဖိအားပေးနေတဲ့ကြားကပဲတရုတ်နဲ့အိန္ဒိယဟာမြန်မာစစ်ကောင်စီကိုဖွံ့ဖြိုးရေးဆိုင်ရာနဲ့လုံခြုံရေးဆိုင်ရာအကူအညီတွေပေးအပ်နေတယ်လို့တစ်ချိန်တည်းမှာပဲမြန်မာစစ်ကောင်စီကိုဆန့်ကျင်တိုက်ခိုက်နေတဲ့တော်လိုင်းရင်အားစုတွေနဲ့လည်းဆက်သွယ်ရေးလမ်းကြောင်းဖွင့်ထားတာတွေ့ရတယ်။မြန်မာနိုင်ငံရဲ့အခြေအနေဟာလူသားချင်းစာနာမှုဆိုင်ရာနဲ့လုံခြုံရေးဆိုင်ရာကပ်ပြီးအချိန်မရွေးကြောက်နိုင်တယ်လို့လည်း Foreign Policy Magazine ကြီးကသတိပေးထားပါတယ်။
ဂျပန်သတင်းစာ Nikkei Asia ကလည်းထိုင်ဝမ်မှာခေါင်းဆောင်တဲ့အင်ဒိုနီးရှားနိုင်ငံမြို့တော်ပြောင်းရွှေ့မှုနဲ့ပါရီအိုလံပစ်ဆိုတဲ့ခေါင်းစဉ်နဲ့2024ခုနှစ်မှာအသစ်ဖြစ်ပေါ်လာနိုင်ခြေတွေကိုတင်ပြထားပါတယ်အဲ့ဒီအထက်မှာတောင်အာရှအရှေ့အာရှနဲ့အရှေ့တောင်အာရှနိုင်ငံတွေမှာရွေးကောက်ပွဲတွေရှိတဲ့အကြောင်းနဲ့မြန်မာနိုင်ငံမှာစစ်တကာအာဏာသိမ်းပြီးနောက်၃နှစ်ကြာချိန်အခြေအနေကိုထည့်သွင်းဖော်ပြထားတာတွေ့ရပါတယ်။ရွေးကောက်ပွဲတွေကတော့ January 9ရက်မှာ Bangladesh, January 13ရက်နေ့မှာ Taiwan, February 10ရက်နေ့မှာ Pakistan, February 14ရက်နေ့မှာတော့ Indonesia နိုင်ငံတွေမှာရွေးကောက်ပွဲတွေပြုလုပ်မှာဖြစ်ပါတယ်။2024ခုနှစ် January 13ရက်နေ့မှာပြုလုပ်မဲ့ထိုင်ဝမ်ရွေးကောက်ပွဲဟာထိုင်ဝမ်တွင်ကြုံတွေ့နေရတဲ့တရုတ်ရဲ့ဗိုလ်ချုပ်ဆိုမိုမှုတရုတ်ရဲ့စိတ်ဓာတ်စစ်ဆင်ရေးနဲ့ရွေးကောက်ပွဲမှာတရုတ်ရဲ့ဝင်ရောက်ဆွတ်ဖွဲ့မှုတွေကိုဘလို့ဖြည့်ရှင်းမလဲဆိုတာစမ်းသပ်မဲ့ရွေးကောက်ပွဲဖြစ်လိမ့်ပါမယ်သမရလောင်းတွင်အတန်းရှေ့ဆုံးကပြေးနေတာကတော့လက်ရှိအာဏာရပါတီ Democratic Progressive Party ရဲ့ဒုသမရလိုင်ချင်တီဖြစ်ပြီးတော့သူ့နောက်ကလိုက်နေသူတွေကတော့တရုတ်ရင်းတဲ့ Kuomintang Party ကဟိုယုံအီနဲ့ထိုင်ဝမ်ပြည်သူ့ပါတီကခွန်ဝမ်ဂျဲတို့ဖြစ်ပါတယ်အဓိကပြိုင်ဘက်ဖြစ်တဲ့လိုင်နဲ့ဟိုတို့ဟာအခြေခံနိုင်ငံရေးသဘောအရမတူညီကြသူတွေဖြစ်ပါတယ်။ထိုင်ဝမ်ဟာဒီမိုကရေစီကျွန်းနိုင်ငံလေးဖြစ်ပြီးတော့တရုတ်ကွန်မြူနစ်ပါတီအနေနဲ့ဘယ်တော့မှမအုပ်ချုပ်ခဲ့မှုပါဘူး။ဒါပေမဲ့အိန္ဒိယအင်အားကြီးတရုတ်နိုင်ငံရဲ့ဖိအားကိုတော့ပိုပြီးခံလာနေရတဲ့နိုင်ငံဖြစ်တယ်လို့ Nikkei Asia ကရေးသားထားပါတယ်
။မြန်မာနိုင်ငံနဲ့ပတ်သက်ပြီးရေးသားရမှာတော့လာမယ့်ဖေဖော်ဝါရီ၁ရက်နေ့ဆိုရင်ရွေးကောက်ခံခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်စီကအာဏာသိမ်းခဲ့တာ၃နှစ်ပြည့်မှာဖြစ်တယ်။ပြီးခဲ့တဲ့အောက်တိုဘာကစပြီးရှမ်းပြည်နယ်မြောက်ပိုင်းနိုင်ငံအရှေ့ပိုင်းကကယားပြည်နယ်နဲ့နိုင်ငံအနောက်ပိုင်းကရခိုင်ပြည်နယ်တွေမှာရင်ဆိုင်တိုက်ပွဲတွေပိုကျယ်ပြန့်လာခဲ့တယ်။အာဏာသိမ်းစစ်ကောင်စီဟာနိုင်ငံရဲ့အရေးပေါ်ကာလအခြေအနေကိုအသုံးပြုပြီးတပ်တန်း၄ချိန်တိုးခဲ့ပြီးလာမယ့်ဇန်နဝါရီအကုန်မှာလည်းနောက်ထပ်တပ်တန်းထပ်တိုးဖို့ရှိတယ်လို့ရေးသားဖော်ပြထားပါတယ်။
2024ခုနှစ်နိုဝင်ဘာလမှာပြုလုပ်ဖို့ရှိတဲ့အမေရိကန်ရွေးကောက်ပွဲအကြောင်းကိုလည်း Nikkei Asia ကရေးသားထားပါတယ်။2024ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲဟာလက်ရှိသမ္မတဂျိုးဘိုင်ဒန်နဲ့သမ္မတဟောက်ဒေါ်နယ်ထရမ့်တို့ရှင်ပြိုင်ကြမယ်မကြေပွဲဖြစ်လာနိုင်ပါတယ်။ဒေါ်နယ်ထရမ့်က Globalization ကိုလက်မခံဘဲအမေရိကန်ပထမနိုင်ငံခြားရေးမူဝါဒကိုကျင့်သုံးပြီးတော့ဂျိုးဘိုင်ဒန်ကတော့အမေရိကန်နဲ့မဟာမိတ်တွေကြားပုံမအကောက်ခိုင်ပါတဲ့မဟာမိတ်ဆက်ဆံရေးကိုအလေးထားတိဆောက်တဲ့နိုင်ငံသားရေးမူဝါဒကိုဗဟိုပြုပါတယ်။ဒ ချက်ပေမဲ့တမရဂျိုးဘိုင်ဒန်ရောတမရဟောက်ဒေါ်နယ်ထရမ့်ပါတရုတ်ဘော်ခတ်မှန်မှာဆက်ဆံတာကတော့အတူကြီးကြတယ်လို့နီကေးအေရှားကဆိုပါတယ
်တရုတ်ဟာနိုင်ငံရေးအရရောစီးပွားရေးအရပါအင်အားကြီးမားတဲ့နိုင်ငံဖြစ်ပါတယ်မြန်မာနိုင်ငံနဲ့လည်းနယ်နိမိတ်ရှိရှေလျားစွာထိစပ်နေတဲ့အိမ်နီးချင်းနိုင်ငံလည်းဖြစ်ပါတယ်စီးပွားရေးအရတရုတ်ရင်းနှီးမြှုပ်နှံမှုတွေမြန်မာနိုင်ငံတွင်းမှာအများဆုံးရှိနေပြီးနေဆက်ကုံသွယ်ရေးမှာလည်းတရုတ်ပေါ်မိခိုအားထားနေရတာပါနိုင်ငံရေးအရလည်းမြန်မာနိုင်ငံအပေါ်မှာတရုတ်ဩဇာလွှမ်းမိုးမှုကြီးမားတယ်ဆိုတာအထူးပြောစရာလိုမယ်မထင်ပါဘူးအခုလက်တလောမှာကတစ်တုံညာနှစ်ခွန်စစ်စင်ရေးကိုဥဆောင်ဆင်နွှဲနေတဲ့မြောက်ပိုင်းညီနောင်သုံးဘွဲ့နဲ့စစ်ကောင်စီတို့ကိုတရုတ်ကသူ့ဩဇာသုံးပြီးတွဲဆောင်ဆွေးနွေးစီတာကတက်သေးတာတကတစ်ခုပါပဲဒီလိုအချိန်မှာပဲ NUG နိုင်ငံကြီးဌာနကထုတ်ပြန်တဲ့အမျိုးသားညီညွတ်ရေးအစိုးရ၏တရုတ်နိုင်ငံဆိုင်ရာသဘောထားထွက်ပေါ်လာတာတွေ့ရပါတယ်2024ဇန်နဝါရီတရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့အဲ့ဒီသဘောထားကြေညာချက်မှာအပိုက်10ပိုက်ပါဝင်တာတွေ့ရပြီးတော်လိုင်းရင်အားစုတွေကြားမှာတော့ဝေဖန်မှုတွေနဲ့ရင်ဆိုင်နေရပါတယ်အထူးသဖြင့်သဘောထားကြေညာချက်အပိုက်4ပါတရုတ်တနိုင်ငံရဲ့မူဝါဒကိုဆက်လက်ကျင့်သုံးမည်နဲ့အပိုက်9ပါ2021ခုနှစ်ဆီအာနာသိမ်းမှုမတိုင်ခင်နှစ်နိုင်ငံနဲ့နမိတ်သတ်မှတ်မှုစာချုပ်များအပါအဝင်နှစ်နိုင်ငံကြားသဘောတူချုပ်ဆိုခဲ့သည့်စာချုပ်များအလုံးကိုမြန်မာနိုင်ငံမှတာဝန်ယူဆက်ခံပြီးဆိုတဲ့အချက်နှစ်ချက်ပေါ်မှာဝေဖန်ခြင်းခံနေရတာဖြစ်ပါတယ်ခင်ဗျာ
ခရော ISP မြန်မာရဲ့မြင်ကွင်းကျဲမဆူကိုတင်ဆက်ပါမယ်အနာသိမ့်မှုအလွန်သုံးနေနေပါကာလအတွင်းနိုင်ငံတော်လက်နက်ကိုင်တပ်ဖွဲ့တွေပိုများပြားလာခြင်းနဲ့အတူပဋိပက္ခကျဲပြန်တရားမှုလည်းကြီးမားလာပါတယ် ISP မြန်မာရဲ့ဒီတစ်ပတ်အမြင့်ကွင်းကျဲမဆူမှာအချက်အလက်အခြေပြုပိုင်းခြားဖော်ပြထားပါတယ်
ISP မြန်မာကစုဆောင်းထားတဲ့အချက်လက်တွေအရ၃နှစ်တာအတွင်းနိုင်ငံအနှံ့မြို့နယ်စုစုပေါင်းရဲ့68ရာခိုင်နှုန်းမှာတိုက်ပွဲတွေဖြစ်ခဲ့ပါတယ်။မြို့နယ်ပေါင်း121မြို့နယ်မှာတိုက်ပွဲရှိခဲ့ပြီးမြို့နယ်50နဲ့ထက်မှာလားစင်တိုက်ပွဲဖြစ်နေပါတယ်။တိုက်ပွဲအရေတွာအပြင်၃နှစ်နီးပါးအတွင်း12,500ကျော်ဖြစ်ခဲ့ပါတယ်။စစ်စင်ရေးတစ်တုံညာနှစ်ခုနဲ့အတူမြို့သိမ်းတိုက်ပွဲတွေလည်းများပြားလာပါတယ်။မျိုးပေါင်း24မျိုးကိုတော်လိုင်းအင်အားစုတွေဘက်ကတင်ယူတာပါတယ်အပြင်အဓိကလမ်းမကြီးတွေကိုစိုးမိုးနိုင်မှုအားပြိုင်မှုတွေလည်းရှိလာခဲ့ပါတယ် ISB မြန်မာရဲ့လေးလံမှုအရမြို့နယ်140ခုမှာလုံခြုံရေးဆိုင်ရာညွန်ကိန်းပြင်းထန်တက်ရောက်မှုမြင်မာတာတွေ့ရပါတယ်တိုက်ပွဲဖြစ်မြို့နယ်ကြီးရဲ့လူညုံရင်းဆိုင်ရာပြင်းထန်တက်ရောက်မှုကိုလေ့လာတဲ့အခါ140ခုမှမြင်မာနေတာပါမြန်မာစစ်တပ်ဟာတိုင်းပြည်ရဲ့53ကြာခံနှုန်းလောက်ကိုထိထိမိမိမထိန်းနိုင်တော့တဲ့သဘောပါပဲစကိုင်းတိုင်းမှာအဆိုးဆုံးဖြစ်ပြီး38မြို့နယ်ထဲမှာမြို့နယ်30ရဲ့ညွန်ကိန်းကမြင်မာနေပါတယ်ရှမ်းပြည်နယ်ကဒုတိယအများဆုံးဖြစ်ခဲ့ပြီးမြို့နယ်24ခုမှညွန်ကိန်းမြင်မာနေပါတယ်တိုက်ပွဲဖြစ်မြို့နယ်တွေရဲ့စစ်ပြေးဒုက္ခတွေအရေးပေါ်ပေါ်မူတည်ပြီးလူသားချင်းစာနာမှုဆိုင်ရာကြက်တဲကိုလည်း ISP မြန်မာကလေ့လာခဲ့ပါတယ်။ဒီအထက်မြို့နယ်45ခုမှာလူသားချင်းစာနာမှုဆိုင်ရာကြက်တဲကမြင်မာနေပါတယ်။စကိုင်းတိုင်းကအများဆုံးရင်ဆိုင်နေရပြီးအရေးတွက်အားဖြင့်19မြို့နယ်ရှိပါတယ်။ဒါအပြင်ကင်းဒီဒေသတစ်ခုလုံးနီးပါးဟာလည်းလူသားချင်းစာနာမှုအကြက်တဲဖြစ်နေပါတယ်။တိုက်ပွဲဖြစ်မြို့နယ်တွေမှာစစ်ကောင်စီကပြည်သူဝန်ဆောင်မှုကိစ္စတွေလုပ်ပေးနိုင်သလားဆိုတာကိုလည်း ISP မြန်မာကလေ့လာခဲ့ပါတယ်။လေ့လာမှုအရမြို့နယ်ပေါင်း58ခုမှာပြည်သူဝန်ဆောင်မှုလုပ်ငန်းတွေအကျဆိုင်နေပါတယ်။ဒီနေရာမှာလဲစကိုင်းတိုင်းနဲ့ရှမ်းပြည်နယ်မှာအဆိုးအဝါဆုံးခြုံတွေ့နေရတာပါ။စကိုင်းတိုင်းကမြို့နယ်14ခုမှာပြည်သူဝန်ဆောင်မှုလုပ်ငန်းတွေမလဲပတ်နိုင်တော့ပါဘူး။ ရှမ်းပြည်နယ်ရဲ့မြို့နယ်၁၁ခုမှာလည်းပြည်သူ့ဝန်ဆောင်မှုလုပ်ငန်းတွေပြည့်စုံနေပါပြီ
ISP မြန်မာရဲ့မြင်ကွင်းကျဲမဆူများအပြီးမှာတော့မြန်မာပြည်မှပေးစာများကဏ္ဍပါမအေးတဏ္ဍကျော်ကစူးစီးတင်ဆက်ထားပါတယ်ရှင်
ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှိများရှင် VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တို့တွေနဲ့စာချင်ပါတယ်မင်္ဂလာပါ view မိသားစုများခင်ဗျာနှစ်ဟောင်းကိုနှုတ်ဆက်ခြင်းနဲ့တူနှစ်သစ်မင်္ဂလာအဖျားဖျားရှိကြပါစေလို့ထိုင်းနိုင်ငံကနေရင်ဖွင့်လိုက်ပါတယ် view နဲ့ပရိသတ်သောရရှင်နေဆက်ဆောင်ဝလာတစ်ခုလုံးရှိကုန်ကြတဲ့အားလုံးသောကုသိုလ်တွေကိုရယူဖို့မေတ္တာပေးဝေလိုက်ပါတယ်တဲ့ခနောယထာဆိုတဲ့သောရရှင်နှစ်သစ်မင်္ဂလာဆုတောင်းတစ်ခုပို့လာတာဖြစ်ပါတယ်တော်တော်ရရှင်တယောက်စာရင်းနေကြတော်ရရှင်ပါပဲသူကတော့နာမည်လေးထည့်မပြောစေချင်ပါ VOE တဲ့ Christmas နေ့တုန်းကဆူတောင်းလွာလေးကို Messenger ကရေးပို့လာတာပါကျေးဇူးတင်ပါတယ်နော
်ချစ်တော် VOE 2023 December 25ရက် Christmas Day မှာ VOE ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးပျော်ရှင်ကြပါစေနော် VOE ကိုလည်းစာရေးကြပါအောင်ရှင်လို့ပြောတတ်တယ်မအေးတန်တာကြော်ကြီးအနေနဲ့ကြားကနေပြီးတော့ VOE ရဲ့သတင်းလေးကိုစောင့်မျှော်နှားဆင်နေပါတယ်နော် VOE မိသားစုအားလုံးကျန်းမာကြပါစေနာမည်လေးထည့်မပြောပါနဲ့နော်
အနေကြားကနေတဲ့နေစောင့်မျှော်နားထောင်နေရတယ်ဆိုလို့စိတ်မကောင်းဖြစ်မိပါတယ်ရှင်။ဘေးရနေရဲ့ကင်းရှင်ကျဲမာရွှင်လန်းပါစေလို့ဆုတောင်းပါတယ်နော်။ VOE ကနေပြီးခဲ့တဲ့နှစ်ကုန်တဲ့ဒီနှစ်နှစ်ဆန်းပိုင်းရက်တွေမှာ VOE နှစ်ချုပ်အစီအစဉ်တွေအထူးအစီအစဉ်တွေထုတ်လွှင့်ပေးခဲ့တာတော်ရရှင်တွေကြိုက်ကြတယ်ဆိုလို့အထူးဝမ်းသာပီတိဖြစ်ရပါတယ်။ဒီနေ့မှာတော်ရရှင်တယောက်ငါးမြင်းဆောင်စကိုင်းသားကိုလေးခွန်ကျော်စောစာရေးလာတာကတော့
နှစ်သစ်မင်္ဂလာပါ VOE ကိုသားညုံတင်ဆက်သွားတဲ့ຫນွေဦးတော်လန်ရေး2023နှစ်ချုပ်သုံးသက်ချက်နှစ်ကူးအထူးအစီအစဉ်ကိုနားထောင်ရတာပြည့်ပြည့်စုံစုံတင်ဆက်သွားလို့အထူးနှစ်သက်မိပါတယ်ဗျာ2024နှစ်သစ်မှာမြန်မာပြည်ကြီးလဲစစ်အာဏာရှင်အပြီးတိုင်ချုပ်ငြိမ်းပြီးတော့ Federal Democracy နိုင်ငံတော်အသစ်တည်ဆောက်နိုင်ပါစေဒီမိုမိခင်ကြီးသမ္မတကြီးနဲ့တကွမတရားဖန်ဆီးခံနိုင်ငံရေးအကျဉ်းသားတော်လန်ရေးအင်အားစုတွေအမြန်ဆုံးပြန်လည်လွတ်မြောက်ကြပါစေအိမ်နဲ့ဝေးနေသူအားလုံးလည်းပျော်ရွှင်စွာနဲ့အမြန်ဆုံးအိမ်ပြန်နိုင်ကြပါစေ2024နှစ်သစ်မှာမြန်မာပြည်သူပြည်သားအားလုံးနဲ့တကွ VOE ဝိုင်းတော်သူဝိုင်းတော်သားများအားလုံးကဘာသူကဘာသားအားလုံးကိုယ်စိတ်နှဖျားကျမ်းမာချမ်းသာကြပြီးတော့ငြိမ်ချမ်းခြင်းတာယာခြင်းပျော်ရွှင်ခြင်းချစ်ချင်းမေတ္တာတွေနဲ့တွေ့ဆုံပြည့်စုံကြပါစေခင်ဗျာ VOE လည်းမြန်မာပြည်သူတွေအတွက်နှစ်သစ်မှာသတင်းကောင်းတွေတင်ဆက်နိုင်ပါစေဗျာ VOE ကိုအမြဲတမ်းနားဆင်အားပေးလျက်ပါ
မြန်မာပြည်သူတွေအတွက်နှစ်သစ်မှာသတင်းကောင်းတွေတင်ဆက်နိုင်ပါစေတဲ့ပေးရစုနဲ့ပြေးပါရစေရှင်မြန်မာနိုင်ငံရောကမ္ဘာကြီးအတွက်ပါနှစ်သစ်မှာသတင်းကောင်းတွေများများတင်ဆက်နိုင်ပါရစေလို့လည်းဆုတောင်းနေမိပါတယ်ဒီတော့ရှင်စုတွေတောင်းပေးလာတာမျိုးစုံပါနော်ပြည်ပြည်စုံတဲ့စုတွေမလို့အားလုံးမဟုတ်ရင်တော့မှတစ်ခုလောက်ပြင်အားလုံးကြုံတွေ့နေရတဲ့ဒေါက်ကာတွေချုပ်ငိမ့်နိုင်မယ်ထင်ပါတယ်အားလုံးငင်းငင်းငင်းနဲ့အိမ်ပြန်နိုင်ပါစေလို့ထပ်လောင်းပြီးတော့ဆုတောင်းပေးချင်ပါတယ်မြန်မာနိုင်ငံမှာလက်ရှိဖြစ်ပွားနေတဲ့ဆေးရေးပရိပခါတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေကိုပိုင်းထင်မြင်ယူဆချက်တွေကိုရေးလာတဲ့စာတွေကိုဒီတစ်ပတ်ဖော်ပြပေးသွားပါမယ်နော်။ဒါနဲ့မြန်မာနိုင်ငံအရသာအုပ်ချုပ်ရေးအဖွဲ့ကအကြီးအကဲတွေကိုထောင်နဲ့ပြည်ထောင်နဲ့ချထားနေတဲ့ကိစ္စဒီအယူခံဝင်တဲ့အခါမှာလည်းဘာမှမထူးခြားဘဲနဲ့ပြည်ထောင်နဲ့ရော့ပေါ်မသွားတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်တယောက်ရဲ့စာကိုဖော်ပြပေးချင်ပါတယ်။မြန်မာနိုင်ငံကတရားရေးစနစ်နဲ့ပတ်သက်ပြီးတော့သူတော်တော်လေးကိုအယုံကြည်ကင်းမဲ့နေတဲ့သဘောမျိုးနဲ့ရေးလာတာဖြစ်ပါတယ်
။တရားတဲ့ဥပဒေဆိုတာကျွန်တော်တို့မြန်မာနိုင်ငံမှာရှိခဲ့ဘူးလားလို့မတရားတဲ့ဥပဒေပဲရှိနေတာနှစ်ပေါင်းမနည်းတော့ပါဘူး။ဥပဒေထက်မှာအာဏာယူတွေအခွင့်အူးခံတွေမတမာသူတွေရဲ့အောက်မှာပဲရှိနေပြီးပျော်တိုင်းလို့ခိုင်းတိုင်းသွားပေးမှစားရတဲ့လက်မှတ်ရတံတောင်းစားတွေပါ အဲ့လိုလူထူးဆန်းတွေကမြန်မာပြည်မှာတက်တက်ကိုရှိနေတာ
တရားဥပဒေနေရာမှာရဥပဒေထက်မှာဘယ်သူမှမရှိရဘူးဆိုပြီးမြန်မာနိုင်ငံမှာတော့ဥပဒေထက်မှာအများကြီးပါဆိုပြီးတည်တော်ရရှင်ရေးလာတာဖြစ်ပါတယ်မြန်မာနိုင်ငံကလက်ရှိနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့တော်ရရှင်နေကိုပိုင်မြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်းကျမတို့အပတ်စဉ်လက်ခံရရှိပါရရှင်အဲ့ဒီကစာတွေကိုလည်းအမြဲတမ်းထည့်သွင်းပြီးတော့ဖော်ပြပေးနေတာပါနော်ဒီတစ်ပတ်တော့စိတ်တော့ကရောက်နေတာကို VOA သတင်းကြောင့်စိတ်သက်သာရရသွားလို့ပါလို့ရေးလာတဲ့တော်ရရှင်ရဲ့စာကိုဖော်ပြပေးကြပါတယ်ကဲဘလိုတွေဖြစ်ခဲ့တာလဲသူရဲ့စာကိုနားထောင်ကြည့်အောင်ပါ
ကျေးဇူးအထူးတင်ရပါတယ်လို့ပထမဦးစွာနှုတ်ခွန်းဆက်သလိုက်ရပါတယ် VOA ရေအကြောင်းကတော့လွန်ခဲ့တဲ့ရက်သက်တစ်ပတ်လောက်က VOA BBC အစရှိတဲ့သတင်းဌာနတွေကိုသတင်းလိမ်ဒေါ်လာစာပြည်ဖြည့်မီဒီယာတွေရေလို့အမြဲအပုတ်ချဆွဆွဲနေတဲ့စက်တရုံစကားစသတင်းမှန်ပြန်ကြားရေးတာဝန်ခံဆိုသူက PDF နဲ့ ERO တွေသာအကျန်းဖက်ဖြစ်ကြောင်းအမေရိကန်ကတော့ကြေညာလိုက်ပြီးဆိုပြီးတက်တည်တက်ခါရနဲ့သတင်းထုတ်ပြန်ရုံမကမြေပြင်မှာကြီးတဲ့ပိုဆိုးသေးလို့ရှုံ့မဲ့အပုတ်ချလာတဲ့ဗီဒီယိုဖိုင်ကိုမြင်လိုက်ရတဲ့ခဏမှာအမှန်တရားကိုသိသိချင်းနဲ့ရိုက်ချိုးခံလိုက်ရတယ်လို့ကြိတ်မနိုင်ခဲမရဖြစ်နေတော့မှာပဲစကားစနဲ့နှိမ့်နွယ်တဲ့မီဒီယာတွေကလည်းဒီသတင်းကိုဂုံယူဝင်ကြောစွာဆက်ပြီးတော့ဖွားကြအပုတ်ချကြနဲ့တော်တော်အခံရခက်တဲ့အထက်လေးစားရတဲ့အချို့သောသတင်းဌာနတွေကတော့ယင်းနဲ့သူဝါကူထိုးသလိုဝိုင်းဝန်းဖော်ပြကြပြန်တော့ရင်ပေးမဲ့သူရှင်းပေးမဲ့သူမရှိတော့ဘူးလားရေလို့တင်းငယ်အပြည့်စိတ်နဲ့ဒီရပိုင်းအတွင်းနေမတိထိုင်မသာဖြစ်ခဲ့ရတာဒီဇင်ဘာ23ဗုဒ္ဓနေ့မနက်ခင်း VOA မင်္ဂလာသတင်းထုတ်လွှင့်တဲ့အချိန်ထိပါပဲအဲ့ဒီသတင်းမှာတော့မြန်မာစစ်ကောင်စီကရည်ညွှန်းပြောဆိုနေတဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနရဲ့2022နိုင်ငံအလိုက်အကြမ်းဖက်မှုအခြေအနေအစိုးရခံစားပါအချက်လက်တွေဟာတီးခြားအစိုးရခံစားတစ်ခုရဲ့ဥတွဲဖော်ပြချက်သာဖြစ်ပြီးအမေရိကန်အစိုးရရဲ့မူဝါဒဆန်ရာထုတ်ပြန်ချက်မဟုတ်ကြောင်းစစ်ကောင်စီနဲ့နှိမ့်နွယ်တဲ့မီဒီယာတွေကလည်းမှားယွင်းကိုကဖော်ပြနေကြကြောင်းစသဖြင့်လက်သက်တရခန့်အစ်စ်စကားစအာနာသိမ့်မှုကအစပြုတဲ့ဖြစ်ရများသာလို့မြေပြင်ကအရှိတရားအမှန်တရားကို VOA စုံစမ်းမေးမြန်းမှုကြောင့်အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူကရှင်းလင်းထုတ်ပြန်လိုက်တာဖြစ်ပါတယ်လို့သတင်းကြေညာသံကြားလိုက်ရတော့မှပဲထာကုံမိမတက်ဝန်သာရယင်းထဲမှာစွန့်နေနေတဲ့အလုံးကြီးလဲပြုတ်ကျသွားသည့်ပမာသတင်းကြေညာသူဥဒီမောင်တန်းကိုပြေးပွေဖက်ကဂုံယူလိုက်ခြင်းသည့်အထိကြည်နူးပီတိဖြစ်ခဲ့ရပါတယ်မသူရော်ရီရဲ့မဟုတ်တန်းတရားဆူဆွဲချက်ကိုခြေဖြက်လိုက်နိုင်တဲ့တကယ့်အစွမ်းအားဖြင့်သတင်းစကားသံပါပဲလို့တင်စားလိုက်ခြင်းပါတယ်မြေသောပင်ဆိုပါစေ VOA ဥဒီမောင်တန်းကြေညာပေးလိုက်တဲ့ဒီဇင်ဘာ23ရက်နေ့နက်ခင်းမင်္ဂလာသတင်းဟာစကားစသတင်းမှန်ပြန်ကြားရေးနဲ့သူနောက်လိုက်မီဒီယာအပေါင်းကိုအမြင်လန်ချိုးပစ်လိုက်သလိုပါပဲလို့နှစ်ထောင်အရကျေးဇူးတင်စကားဆိုလိုက်ရခြင်းဖြစ်ပါတယ် VOA
ဒီစမလလေကရေးလာတဲ့သရရှင်ရဲ့စာဖြစ်ပါတယ်သတင်းမှန်ကိုကြားလိုက်ရတဲ့အခါမှာသူ့ရဲ့တောကတွေပြေပြောက်ရပါတယ်ဆိုတော့ဒီသရရှင်ချိုတူခိတစစ်အကျဉ်းသားဆိုတဲ့သရရှင်ရေးလာတာပါသရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှရရချင်ပါတယ်ရှင်အားလုံးအတွက်ဒီ2024နှစ်တင်မှာပုံမှန်ကောင်းမှုအစဉ်ပြေတဲ့နေ့ရက်တွေပေါ့ပို့ပြမြင်မြင်ရောက်ရှိပိုင်ဆိုင်နိုင်ပါလေလို့တောင်းဆုပြုပါတယ်ရှင်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ချင်းမြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bammi news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ view မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရှင်းပြစာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုင်းရိုင်းနာဆင်နိုင်ပါတယ်။ Print ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သွားရှင်နေအားလုံးဒေးရနေရဲ့ခင်ရှင်ရွှင်လန်းချမ်းမြေကြပါစေရှင်။
မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကရင်းလို့လက်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအန်ဒီရဲ့ဂျာကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့ထူခြားစာများသတင်းများအစီအစဉ်အလှည့်ပါ။ချီလီနိုင်ငံမှာမကြုံစဘူး15ပေါင်ကျော်တဲ့ကလေးတယောက်ခက်ခက်ခဲခဲမွေးဖွားလာပါတယ်။ထိုင်းနိုင်ငံချင်းရိုင်မြို့ကစပါခင်းတွေပေါ်မှာတော့ကြောင်ပုံစံဒီဇိုင်းပတ်တွေကိုဝေဟင်းကနေမြင်တွေ့နိုင်ပါတယ်။ဗီနီဇွဲလားနိုင်ငံရိုးရာတစ်သားလဲတွေကိုကုန်စင်အစီပြိုင်ခဲ့ကြပါတယ်။၆ကဘာမှာတောင်းတင်နေတဲ့ခွေးတကောင်ကိုအမေရိကန်ကမ်းခြေဆောင်တက်ကရဟရင်နဲ့ကယ်တင်နိုင်ခဲ့ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုတော့ကိုင်းခမောင်နဲ့မအီတန်းစင်တို့တင်ဆက်ထားပါတယ
်။ချီလီနိုင်ငံမှာအကြီးဆုံးမွေးကင်းစကလေးပြေး15ပေါင်10အောင်စလျှော်ရှိတဲ့တားယောက်ျားလေးတယောက်ကို2023ခုနှစ်မကုန်ခင်ဒီဇင်ဘာလနှောင်းပိုင်းမှာခက်ခက်ခဲခဲမွေးဖွားနိုင်ခဲ့ပါတယ်။မွေးကင်းစာမှာအရက်နှစ်ပေနီးပါးရှိတဲ့ဒီကလေးကအကြီးလို့တဲ့အတွက်မိခင်ရောကလေးပါဆေးရုံရေးပေါ်ခန်းနဲ့ထားပြီးချီလီနိုင်ငံကာရာနီလာဟေးမြို့ဆေးရုံမှာဗိုက်ခွဲမွေးခဲ့ရပြီးတဲ့နောက်ကွန်ဆက်စီယွန်မြို့ကလေးအထူးကုဆေးရုံစီကလေးကိုပြောင်းရွှေ့ခဲ့ရပါတယ်။ကလေးကကြီးလို့တဲ့အတွက်ကျန်းမာရေးစိုးရင်ရတဲ့ခြေနေမှာရှိခဲ့တာကြောင့်အသက်ရှူဆက်တက်ခဲ့ရသလိုဆေးဝန်ထမ်းတွေချိန်ပြည့်စောင့်ကြည့်ခဲ့ရပြီးနောက်အခုတော့အစိတ်ချရတဲ့အနေအထားကိုရောက်နေပါပြီ။ဝေကင်းစာကလေး15ပေါင်ကျော်တယ်ဆိုတာအင်မတန်ရှားပါပြီးချီလီနိုင်ငံမှာဒီလောက်ကြီးတဲ့ဝေကင်းစာကလေးကိုတခါမှမတွေ့ဘူးလို့တာဖွာမီရဲ့ဆရာဝန်ကပြောပါတယ်။ဝေကင်းစာကလေးဆိုတာအနီးတုပ်ထဲမှာတည်တည်လေးရှိနေမယ်လို့ခန့်မှန်းထားပေမဲ့သူ့ကလေးကတစ်နှစ်သားအရွယ်လောက်လူကောင်ကြီးနေတဲ့အပြင်ကျန်းမာရေးစိုးရိမ်ရတဲ့အတွက် one day one သာဖြစ်မိကြောင်းကလေးရဲ့ဖခင်လူဝစ်ကွန်ထရာကပြောပါတယ်ခင်ဗျာ။
ပိုင်းကစပါးကင်းတွေမှာကြောင်လေးတွေအိတ်နေတဲ့ပုံစံဖော်ထားတာကိုဝင်းဟင်းကနေတဆင့်ကြည့်ရင်မြင်နိုင်ပါပြီ။ထန်းနိုင်ငံမြောက်ပိုင်းချင်းရိုင်မြို့ကစပါးကင်းတွေမှာအစိမ်းရောင်စပါးပင်တွေကိုအဝါရောင်ခရမ်းပုတ်ရောင်စပါးပင်တွေနဲ့ရောစိုက်ပြီးတော့ပုံဖော်ထားတာဖြစ်ပါလေ။စိတ်ရုံအလုပ်သမားဖြစ်လုပ်ကင်ပြီးတော့အချိန်ပိုင်းလေသမားဖြစ်လုပ်လုပ်ကင်တဲ့တန်ညပုံကိုက်ခန်ကစပါးပင်တွေရောင်စုံကိုစမ်းသပ်စိုက်ပျိုးပုံဖော်ခဲ့တာပါ။အိမ်နေတဲ့ကြောင်လေးတွေပုံစံကိုပကြီးစရာတယောက်ကိုဆွဲခိုင်းခဲ့ပြီးတော့အဲ့ဒီနောက်အဝေးထင်းဒရုန်းကိုသုံးပြီးတော့ GPS တိနေရာပြစနစ်နဲ့ကြောင်ပုံတွေကိုပုံကြီးချပြီးစပါးကင်းမှာရေးဆွဲခဲ့ပါလေ။ထိုင်းနိုင်ငံရဲ့အခြေခံစားတောက်ကုန်ဆန်စပါးကိုအာဟာရအတွက်သာမကအနုပညာအဖြစ်လည်းမြင်နိုင်ဖို့အတွက်စိုက်ပျိုးရေးသာမကခီးသွားလုပ်ငန်းတိုးတက်ဖို့ကပါအထောက်အကူဖြစ်စေဖို့တန်ညာပုံကိုင်ခန်ကရည်ရွယ်တာဖြစ်ပါလေ။ထိုင်းပြည်သူအားလုံးရဲ့30ရာခိုင်နှုန်းလောက်ကကြောင်ချစ်သူတွေဖြစ်ကြတဲ့အတွက်သူကလည်းကြောင်ပုံဆွဲဖြစ်သွားတာလို့ပြောပါလေ။သူဖန်တီးထားတဲ့စပါးကင်းပေါ်ကကြောင်လေးတွေကိုလာကြည့်ကြတဲ့ခီးသွားဧည့်သည်တွေအတွက်ညှော်စင်တစ်ခုလေးစောင့်ပေးထားပါရဲ့ရှင
်။ဗီနီဇွဲလားနိုင်ငံကရာကတ်စ်မြို့မှာတော့လက်လုံသစ်သားလှဲစီပြိုင်ပွဲကိုအားလည်းရာသီတုန်းကကျင်းပခဲ့ပါတယ်။ကရူချာလို့ခေါ်တဲ့ရိုးရာလက်လုံဖိန်း၄ခုတက်တဲ့တားလှဲတွေကိုမောင်းသူကအကျိုးနဲ့ဆွဲရပြီးဆက်မပါပဲဂုံးစင်းအတိုင်းထိမ့်မောင်းရတာဖြစ်ပါတယ်။ဗ ဗီဒီယိုဂိမ်းတွေပဲကစားနေတဲ့ကလေးတွေကိုရိုးရကစားနီးဆော့ကစားစီခြင်းတဲ့အတွက်အခုလိုစီစဉ်လာဖြစ်ကြောင်း2011ခုနှစ်နောက်ပိုင်းနှစ်တိုင်းဒီဇင်ဘာလမှာဒီပွဲကျင်းပနေကြစီစဉ်သူတွေကပြောပါတယ်ခင်ဗျာ
American Bianz Oregon ပြည်နယ် Ecola ပြည်နယ်ဥယျာဉ်တွေကကြောက်ကဘာတစ်ခုမှာခွေးတစ်ကောင်တောင့်တင်နေတဲ့အတွက် American ကန်းချီဆောင်တက်တွေကရဟတ်ရင်နဲ့ကယ်ဆယ်ခဲ့ရပါလိမ့်ကန်းချီအပေါ်ကိုဝင်းဟင်မှာရဟတ်ရင်ပြန်တန်းထားနေချိန်မှာကယ်ဆယ်သမားတစ်ယောက်ကကျိုးနဲ့အောက်ကိုဆင်းခွေးကိုခေါ်ချင်းအောင်နဲ့ထိပ်ပြီးတော့ကယ်တင်ခဲ့ရပါလိမ့်ခွေးကိုရှာနိုင်ဖို့ဂျိုဒူဓာတ်ပုံအပူလိုက်အာယုံခံဓာတ်ပုံတွေကိုအသုံးပြုခဲ့ရပါလိမ့်ဇန်နဝါရီလ1ရက်နေ့2024နှစ်ကုရနေ့မှာခွေးလေးလီယိုကိုကယ်တင်နိုင်ခဲ့တာဖြစ်ပြီးတော့သူ့သခင်တွေနဲ့ပြန်လည်စုံစည်းနိုင်အောင်လှုပ်ပေးတဲ့အတွက်ကယ်တင်ပေးခဲ့တဲ့ကမ်းခြေဆောင်တက်ကိုအားလုံးတူတူဝမ်းသာအားရပွေဖက်ခဲ့ကြပါလိမ့်။ကြောက်ကဘာမှာတကောင်နဲ့နေခဲ့ရလို့ကယ်တင်ခဲ့ရတယ်ဆိုပေမဲ့လည်းညာရင်းချင်းပဲခွေးလေးကပူပင်မှုကင်းစင်ပြီးတော့ပုံပဲ့တရအနေငယ်ကလွဲလို့အားလုံးကောင်းဝင်ပြီးတော့ကျမ်းမာနေတာကိုတွေ့ရတဲ့အကြောင်းသူ့သခင်က X လို့ပေါ်မှာရေးသားပြောရရှင်။
ကြာဆံများသတင်းတွေကိုတော့ကိုဝင်ခမွန်နဲ့မအီတန်စင်တို့တင်ပြသွားတာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကနေအမေရိကန်နိုင်ငံရေးသတင်းသုံးသပ်ချက်ဒီမိုကရေစီရေးရာကျန်းမာရေးစီးပွားရေးနဲ့ဥဒုရာသီဆိုင်ရာစတဲ့အပတ်စဉ်အစီအစဉ်တွေကိုလည်းထုတ်လွှင့်တင်ဆက်နေပါရယ်။နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မသုံးသပ်ချက်နဲ့ဗဟုသုတရပွဲကဏ္ဍဆောင်ကိုတော့ VOA မြန်မာပိုင်းရေဒီယိုနဲ့ရုပ်သံအစီအစဉ်တွေမှာလည်းနားဆင်နိုင်ပါရယ်။အခုတော့သတင်းအကျဉ်းချုပ်ကိုတင်ပြပါမယ်ရှင်။ကာဇာကအရတားတွေကာကွယ်ရေးနဲ့ခုဖြစ်နေတဲ့စစ်ကြောင်းအိုးအိမ်ဆွန့်ခွာထွက်ပြေးနေကြတဲ့သူတွေအိမ်ပြန်နိုင်အောင်အစ္စရေးကလှုပ်ကိုလှုပ်အောင်မှာဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကတင်းငွေနေမှာပြောလိုက်ပါတယ်။အခြေအနေကအခွင့်ပြုရာနဲ့ပါလက်စတိုင်းအရတားတွေအိမ်ပြန်နိုင်ကြရပါမယ်။ကာဇာကထွက်သွားဖို့ဖိအားမပေးနိုင်တယ်လို့မပေးရပါဘူးလို့ကာတာဝန်ကြီးချုပ်ရှိခ်မိုဟာမက်ဘင်အက်ဖ်ဒူရမန်အန်တနီနဲ့အတူဒိုဟာမှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဘလင်ကင်ကပြောဆိုခဲ့တာဖြစ်ပါတယ်။တောင်ကိုရီးယားနဲ့ပင်လယ်ပြင်နယ်စပ်အနီးမှာမြောက်ကိုရီးယားကတင်းငွေတွေနဲ့မှာအမြောက်ပြေရန်စားခဲ့တယ်လို့တောင်ကိုရီးယားကပြောလိုက်ပါတယ်။ဒါပေမဲ့မြောက်ကိုရီးယားကအခုလိုပြစ်ခတ်တာကိုတောင်ကိုရီးယားကသိနိုင်နေဆိုတဲ့အချက်လက်ကိုမြောက်ကိုရီးယားကောင်းဆောင်ရဲ့ညီမကလောင်ပြောင်လိုက်ပါတယ်။ဒီလိုလောင်ပြောင်တာဟာတောင်ကိုရီးယားပြည်သူတွေကတောင်ကိုရီးယားစစ်တပ်အပေါ်ယုံကြည်မှုကိုပြက်ပြားအောင်စေဝံကွယ်အောင်လုပ်တာပဲဖြစ်တယ်လို့တောင်ကိုရီးယားလက်နက်ကိုင်တပ်ဖွဲ့များရဲ့ဘူးတွဲစီဦးစီချုပ်ကပြောပါတယ်။အမျိုးသမီးတွေကောင်းစီပွားစီရမယ်ဆိုတဲ့ပြရန်ချက်ကိုချိုးပေါက်တဲ့အတွက်ဆော်အော်စီယုံသူရွာဟက်မာဒီကိုအီရန်နိုင်ငံမှာကြာပွနဲ့84ချက်ရိုက်နေဖို့အပြစ်ပေးလိုက်ပါတယ်။ကောင်းစီမပါတဲ့သူ့ရဲ့ပုံကိုလူမှုမီဒီယာမှာတင်ပြီးလိုက်နောက်ဟက်မာဒီကိုပြေးခဲ့တဲ့ဧပြီလကတည်းကအိမ်မှာအချုပ်ချထားခဲ့တာဖြစ်တယ်လို့သူ့ရဲ့ရှေ့နေမာဇီယာတေးရက်ကပြောပါတယ်။အစ္စလာမ်အုပ်ချုပ်ရေးစနစ်စန့်ကျင်ရေးဝါဒဖြန့်မှုအစ္စလာမ်ကောင်းစီပွားမပါဘဲအများပြည်သူမြင်ကွင်းမှာတွာလာနေထိုင်မှုအများပြည်သူကျင့်မှုထိခိုက်နေနာစေမှုညဉ့်ညားမှုကိုဖော်ဆောင်ပြသမှုအကျင့်ပြန်ရန်အားပေးမှုစတဲ့ဆွဲချက်တွေနဲ့ဆွဲဆိုခဲ့တာဖြစ်တယ်လို့ရှေ့နေကပြောပါတယ်။ဟက်မာဒီဟာ2015ရက်ကြာခံပြီးဖြစ်ပေမဲ့အယူခံတရားရုံးက84ချက်အရိုက်ခံမှုအောက်ယုံဆုံးမြတ်ချက်ကိုအတည်ပြုပေးလိုက်တာဖြစ်ပါတယ်။တမုခရိုင်ခံပါမြို့နယ်ကိုစစ်ကောင်စီကလေးချောင်းကတိုက်ခိုက်ခဲ့တာကြောင့်ကလေးတွေအပါအဝင်လူ15ယောက်ထဏ်မင်းတေဆုံးခဲ့တယ်လို့ဒေသခံမီဒီယာတွေကတနင်္ဂနွေနေ့မှာပြောပေးမယ်လို့ AFP သတင်းကတော့16ယောက်တေဆုံးခဲ့တယ်လို့မျက်မြင်တွေ့သူတစ်ယောက်ကိုကိုးကားပြီးတော့ပြောဆိုပါတယ်စစ်ကောင်စီကတော့ဒါဟာသတင်းတူဖြစ်ပြီးအဲ့ဒီအချိန်မှာဘယ်လျင်းမမစစ်စင်တာမရှိဘူးလို့စစ်ကောင်စီလက်အောက်က MRTV သတင်းချန်နယ်ကပြောပါတယ်အဲ့ဒီလိုပြောဆိုချက်တွေကို VOA ကတော့တိကျအတည်ပြုလို့မရသေးပါဘူးသတင်းအကျဉ်းချုပ်တွေကတော့ဒီလောက်ပါပဲရှင်ဒီကနေ့မနက်အတွက်အစီအစဉ်ထုတ်လုပ်ရင်းမှုကတော့ကိုရဲမောင်ဖြစ်ပါတယ်ဒီကနေ့မနက်ဖက်6:00-9:00အစီအစဉ်တွေကိုလိုင်းဒိုမီတာ30နဲ့လိုင်းဒိုမီတာ49လိုင်းလာမီတာ190နဲ့ VOA ရဲ့ Facebook အပြင် YouTube နဲ့ VOA ရဲ့ Internet ဆာမင်နာတို့ကနေထုတ်လွှင့်တင်ဆက်ခဲ့တာပါရှင်တသရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရွှင်လန်းပါစေ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်အခုလို VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့တော်တာရှင်တွေဖက်ကအကြံပေးလို့ရတယ်။ဒါမှမဟုတ်လဲရင်ဖွင့်လွားတွေရေးသားပေးဖို့လို့ရတယ်။ဆိုရင်ဖြင့် VOA မြန်မာပိုင်းကိုအီးမေးလ်ကလည်းဆက်သွယ်နိုင်တယ်လို့ VOA ရဲ့ Facebook Messenger ကနေပြီးတော့လည်းဆက်သွယ်နိုင်ပါတယ်ရှင်။